ဒီနေ့နိုဝင်ဘာလ22ရက်နေ့လွန်ခဲ့တဲ့ဘက်ကစိတ်ပိုင်းပြန်တည်ယူခွဲခဲ့အရင်အရင်ဘက်တွေကစိတ်တည်ပိုင်းထီအောင်ကုန်းသွားပြီနော်စိတ်89အကျယ်121ပါးနဲ့စိတ်တည်52ပါးနဲ့အမျိုးမျိုးရှင်ပုံနေတံပယောဂနီးသင်္ဃာနီးဆိုပြီးတော့လုတ်ခဲ့ပြီဒီနေ့တတိယပိုင်းပေါ့ပကိန်းပိုင်းဆိုတာကိုသွားကြမယ်နော်တတိယပိုင်းကိုပကိန်းပိုင်းလို့ခေါ်တယ်ပကိန်းပိုင်းဆိုတော့ရောရောနှောနှောသူပြတော့မှာပေါ့အဲ့တော့ဒီအပိုင်းမှာစိတ်ကိုပဲဗရဏာထားပြီးတော့ပြသွားလိမ့်မယ်စိတ်တသိကိုထည့်ပြောတော့မှာမဟုတ်ဘူးဒါပေမဲ့လို့စိတ်ကိုပြောလိုက်ရင်စိတ်တသိကိုလည်းပဲအထိုက်အလျောက်လုံးတက်နားလဲသွားရမှာမန်တော့ခက်တော့ခက်တယ်အဲ့ဒါအဲ့တော့အထူးရေးကြီးတာတော့ဗာလဲဆိုရင်စိတ်ပဲနော်စိတ်ကိုအမျိုးမျိုးဝေဖန်ပြီးတော့ပြောပြဝေဖန်နေစားဒီနေရာမှာခွဲကြတာကိုပြောတာနော်ဗမာစကားဝေဖန်နေဆိုတာကဟို criticize လုပ်တာဘူးလို့ဝေဖန်နေလို့သုံးတယ်ဟုတ်လားအခုဒီမှာသုံးတဲ့ဝေဖန်နေဆိုတာကဒီလိုမဟုတ်ဘူးခွဲခြင်းပြတာအဲ့ဒီပကိန်းပိုင်းမှာအခန်း6ခန်းရှိနော်သင်္ဃဟလို့သူကခေါ်တယ်အဲ့တော့ပထမအခန်းကိုအခုစာရွက်မှာကြည့်လိုက်ရင်ဘာတွေ့ရောဝေဒနာသင်္ဃဟလို့တွေ့လိမ့်မယ်နော်ဟိုစာရွက်ကအစင်းတိုင်းသွားရမှာဟိုဘက်က1အဲ့တော့ဝေဒနာသင်္ဃဟသင်္ဃဟဆိုတာတင်းယူတာပေါင်းယူတာလို့ဆိုလို့အဲ့တော့စိတ်တွေကိုတဲ့ဝေဒနာနဲ့ခွဲခြမ်းဝေမှန်ပြီးတော့ပြမယ်ပေါ့နော်အဲ့ဒါဒီပထမဆုံးအခန်းကိုဝေဒနာသင်္ဃဟလို့ခေါ်တယ်အဲ့တော့ဝေဒနာသင်္ဃဟဝေဒနာသင်္ဃဟစိတ်တွေကိုဝေဒနာနဲ့ခွဲခြမ်းဝေဖန်ပြမှာဖြစ်တော့ရှင်းဥစွာဝေဒနာကိုနားလည်ရမှာပေါ့ဝေဒနာကိုဘယ်မှာတွေ့ခဲ့ဘူးဒီလဲစိတ်ပိုင်းမှာတော့လည်းတွေးခဲ့ဘူးပြီစိတ်တိတ်ပိုင်းမှာလည်းတွေးခဲ့ဘူးပြီနော်ဝေဒနာဆိုတာစိတ်တိတ်52ပါးတဲကတပါးပေါ့အဲ့ဒီဝေဒနာကိုမြတ်စွာဘုရားကအမျိုးမျိုးဟောတော်မူတယ်နော်အဲ့တော့ဝေဒနာကို5ပါးလို့ဟောတဲ့နေရာလည်းရှိတယ်3ပါးလို့ဟောတဲ့နေရာလည်းရှိတယ်2ပါးလို့ဟောတဲ့နေရာလည်းရှိတယ်တပါးလို့ခေါ်တဲ့နေရာလည်းရှိနော်ဝေဒနာကိုမြတ်စွာဘုရားကအမျိုးမျိုးဒီပုဂ္ဂိုလ်အားလျော်စွာအရာဌာနအားလျော်စွာဝေဖန်ပြီးတော့ဟောတော်မူတယ်အဲ့ဒီဟောတဲ့အထဲကအခုတင်းကြူကျမ်းမှာဟောနည်းနှစ်မျိုးကိုယူတယ်နော်အဲ့ဒီနှစ်မျိုးကဘာလဲဆိုရင်5ပါးနဲ့3ပါးဝေဒနာ5ပါးနီးဝေဒနာ3ပါးနီးဒီနှစ်မျိုးတခြားနှစ်မျိုးကတော့တင်းကြုံမှာတက်ရိုက်မပြဘူးသို့တော့တီကာဆိုတဲ့အဖွင့်ကျန်းနေမှာပြအဲ့တော့ရှင်းဥစွာဟိုများရာကပဲစလိုက်ကြဆိုနော်ဝေဒနာ5မျိုးကိုမြတ်စွာဘုရားဟောတော်မူတယ်အဲ့ဒီဝေဒနာ5မျိုးကဘာဝေဒနာတဲ့တော့အစဉ်တိုင်းဖတ်လိုက်မယ်ဆိုရင်ဒုက္ခဝေဒနာသောမနတဝေဒနာဥပိ္ပခဝေဒနာဒုက္ခဝေဒနာသောမနတဝေဒနာနော်ဟုတ်စာမဟောတဲ့အစဉ်တိုင်းဆိုရင်တော့ကိုဒုက္ခဒုက္ခသောမနတဒောမနတဥပိ္ပခနော်အဲ့လိုသွားတယ်အဲ့ဒီဝေဒနာ5မျိုးကဘာနည်းနဲ့ခွဲတာလဲလို့ဆိုရင်ဟိုအောက်မှာရှိတယ်ဝေဒနာ5ပါးသည်ဣန္ဒြိယဗေဒနည်းအရာဖြစ်၏ဣန္ဒြိယဗေဒဆိုတော့နောက်ခါကျတော့ဣန္ဒြေဆိုတာတွေကိုဟိုလေ့လာကြရလိမ့်မယ်နော်ဟိုခုနှစ်ခုမြောက်အပိုင်းမှာဣန္ဒြေဆိုတာအဲ့ဒီဣန္ဒြေကိုဟောတဲ့အခါမှာဣန္ဒြေ22ပါးရှိတယ်အဲ့ဒီ22ပါးထဲမှာဝေဒနာကို5မျိုးခွဲပြီးတော့မြတ်စွာဘုရားကဟောတော်မူတယ်နော်အဲ့ဒီ5မျိုးကဘာလဲဆိုရင်ဒုက္ခိန္ဒြေဒုက္ခိန္ဒြေသောမနတိန္ဒြေဒောမနတိန္ဒြေဥပိ္ပခိန္ဒြေနော်အဲ့ဒီလို5မျိုးခွဲပြီးတော့ဟောတော်မူတယ်အဲ့တော့ဒုက္ခဝေဒနာအဲ့တော့အဲ့ဒီ5မျိုးအဲ့ဒီဝေဒနာဣန္ဒြိယဗေဒနိအယဝေဒနာ5မျိုးဒုက္ခဝေဒနာဆိုတာဘာလဲတဲ့ ကောင်းတဲ့အတွေ့အထိကိုခံစားတဲ့ဝေဒနာကိုဒုက္ခဝေဒနာလို့ခေါ်တယ်နော်ကောင်းတဲ့အရာဝတ္ထုနဲ့တွေ့ထိရနော်ခန္ဓာကိုယ်နဲ့တွေ့ထိရတာပြောစိတ်နဲ့တွေ့ထိတာမဟုတ်ဘူးအဲ့လိုခန္ဓာကိုယ်နဲ့တွေ့ထိပြီးတော့ခံစားရတဲ့ဝေဒနာကိုဒုက္ခဝေဒနာတဲ့ဒုက္ခဝေဒနာဆိုတာဗာလဲဆင်းရဲတဲ့အတွေ့အထိနဲ့တွေ့ထိပြီးခံစားရတဲ့ဝေဒနာပေါ့နော်ဒီစုံတကူခိုက်ပြီလို့နာသွားတယ်ကြမ်းကြမ်းထန်းထန်းကြီးနဲ့ဟိုပုတ်တိုက်မိတယ်စသည်ပေါ့လေအဲ့ဒီဝေဒနာကိုဘာလို့ခေါ်လဲဒုက္ခဝေဒနာဒါဖြင့်ဒုက္ခဝေဒနာကဒီမကောင်းတဲ့အဲကောင်းတဲ့အတွေ့အထိကိုခံစားတာပေါ့နော်ဒုက္ခဝေဒနာကမကောင်းတဲ့အတွေ့အထိကိုခံစားတာသောမနတဝေဒနာဆိုတာကစိတ်ဆံရခံစားမှုခုနဟာကခန္ဓာကိုယ်နဲ့ပတ်သက်တယ်ကိုယ်ဟာခန္ဓာကိုယ်နဲ့မပတ်သက်ဖက်နဲ့ယူယူကောင်းတဲ့အာယုံကိုခံစားမှုနော်အလိုရှိအပ်တဲ့အာယုံကောင်းတဲ့အာယုံကိုခံစားမှုကောင်းတာတစ်ခုခုမြင်ရတယ်ကြားရတယ်ဆိုရင်ဖြစ်တဲ့ဝမ်းမြောက်မှုမျိုးကိုပါလဲဒေါမနတဝေဒနာဒေါမနတဝေဒနာဆိုတာကမကောင်းတဲ့အာယုံအလိုမရှိအပ်တဲ့အာယုံကိုခံစားမှုမမြင်မြင်တာမြင်ရတယ်မကြားကျင်တာကြားရတဲ့အခါမှာဖြစ်တဲ့ဝေဒနာမျိုးနော်အဲ့ဒါကဒေါမနတဝေဒနာတဲ့ဥပိ္ပခာဝေဒနာဆိုတာကတော့ဘာခေါ်လဲအိဋ္ဌမစ္ဆတာလို့ခေါ်တယ်နော်အကောင်းတော့အကောင်းပဲဒါပေမဲ့လို့တာမန်အကောင်းပေါ့အကောင်းကနှစ်မျိုးရှိတယ်အလွန်ကောင်းတဲ့နဲ့တာမန်အကောင်းတာမန်အကောင်းဝေဒနာအာယုံမျိုးတွေ့ပြီးတော့အလဲအလတ်ခံစားမှုမျိုးဝန်တာတာလည်းမဟုတ်ဘူးဝန်နေတာလည်းမဟုတ်ဘူးစိတ်ဆိုးတာလည်းမဟုတ်ဘဲနဲ့အလဲအလတ်ခံစားမှုမျိုးဒါကိုစာမှာကြတဲ့လေးလီယူရှုတယ်လို့သုံးတယ်နော်အဲ့ဒီဝေဒနာမျိုးကိုဘာလို့ခေါ်လဲဥပိ္ပခာဝေဒနာလို့ခေါ်အဲ့ဒီလိုဝေဒနာဘယ်နှမျိုးရှိလဲ၅မျိုးရှိတယ်အမှန်တည်း၅မျိုးတူဘူးပြီးသားပါနော်စိတ်ပိုင်းတော့တွေ့ခဲ့ပြီဒါကအိန္ဒြိယဗေဒနိအယဝေဒနာ၅မျိုးတခါတခါကျတော့မြတ်စွာဘုရားကဝေဒနာ၃မျိုးရှိတယ်လို့ဟောတော်မူတယ်နော်ပါဠိတော်ဒီမှာဖတ်ရင်တဏှာကြတော့၅မျိုးတူမယ်တဏှာကြ၃မျိုးတူမယ်အဲ့လိုတွေ့တတ်တယ်အဲ့တော့၃မျိုးဆိုတော့ဘာဖြစ်သွားတယ်လဲဘာတွေကို၃မျိုးလို့ခေါ်လဲဒုက္ခဝေဒနာဒုက္ခဝေဒနာဥပိ္ပခာဝေဒနာနော်တခါတခါကြမြတ်စွာဘုရားကဝေဒနာ၃မျိုးရှိတယ်ဟေးဘာလဲဆိုရင်ဒုက္ခဝေဒနာဒုက္ခဝေဒနာဥပိ္ပခာဝေဒနာလို့အဲ့ဒီလိုဟောတယ်အဲ့ဒီလိုဟောတဲ့အခါမှာနားလည်ရမှာကဘာလဲအဲ့ဒီခါကျတော့ဒုက္ခကဟိုဒုက္ခိန္ဒရီဆိုတဲ့ဒုက္ခဝေဒနာကိုသာဆိုလိုတာမဟုတ်ဘူးဒီနေရာမှာသောမနတကိုပါဆိုလိုတာเนาะဒါကြောင့်မို့ဒီအိန္ဒြိယဗေဒနိအယ၅ပါးတဲ့ကဒုက္ခနဲ့သောမနတနှစ်ခုကိုပဲတပေါင်းတည်းပြုပြီးတော့ဒုက္ခလို့မြတ်စွာဘုရားကဟောတော်မူတယ်အိန္ဒြိယဗေဒနိမှာဒုက္ခနဲ့သောမနတနှစ်ခုကိုတပေါင်းတည်းပြုပြီးတော့ဒုက္ခဝေဒနာလို့ဟောတော်မူတယ်ဒါဖြင့်ဝေဒနာ၃ပါးလို့ဟောပေမဲ့လို့အမှန်ကတော့နားလည်ရမှာကတော့ဗာလဲ၅ပါးပဲပေါ့နော်အဲ့ဒါမြတ်စွာဘုရားအမျိုးမျိုးဟောတာလေအဲ့တော့ဝေဒနာ၃ပါးရှိတယ်လို့ပြောရင်လည်းပဲဝေဒနာ၅ပါးနဲ့အမှန်ကတော့အတူတူပါပဲနော်အဲ့တော့ဝေဒနာ၃ပါးအရာမှာဒုက္ခဟာဘာကိုဆိုလိုတယ်လဲဆိုရင်ဒုက္ခနဲ့သောမနတကိုဆိုလိုတယ်ဒုက္ခကရောဒုက္ခနဲ့သောမနတကိုဆိုလိုတယ်ဥပိ္ပခာကရောဥပိ္ပခာနော်အဲ့ဒီလို၃ပါးအဲ့ဒီ၅ပါးနဲ့၃ပါးနှစ်မျိုးကအဘိဓမ္မာမှာတိုက်ရိုက်လာတယ်နော်အဘိဓမ္မာမှာတိုက်ရိုက်လာတဲ့ဒီကြောင့်မို့ဒီနှစ်မျိုးကိုပဲတင်းကျူကြမ်းရင်းမှာပြတခါကျတော့မြတ်စွာဘုရားကဝေဒနာနှစ်မျိုးသာရှိတယ်လို့ဟောတော်မူပြန်တယ်နော်ဝေဒနာနှစ်မျိုးသာရှိတယ်အဲ့ဒီနှစ်မျိုးသာရှိတယ်ဆိုပြန်တော့လည်းပဲနားလည်ရမှာတော့အကုန်လုံးကိုပဲနားလည်ရမှာနော်ဒီခါကျတော့ဥပိ္ပခာကိုတခါဘယ်ထည့်ထည့်ထားလဲဒုက္ခထည့်ထည့်ထားနော်ဘာကြောင့်လဲဆိုတော့ကိုဒုက္ခကလည်းပဲငြိမ်းချမ်းတဲ့သဘောရှိတယ်ဥပိ္ပခာကလည်းပဲငြိမ်းချမ်းတဲ့သဘောရှိတယ်ဒါကြောင့်မို့ဥပိ္ပခာဝေဒနာဟာဒုက္ခဝေဒနာနဲ့အလားတူတယ်နော်ဟိုချွတ်ချွတ်တူတာမျိုးမဟုတ်ဘူးဆင်တူတယ်လို့ဆိုလိုတာပေါ့အဲ့လိုဆင်တူတဲ့အတွက်ကြောင့်မို့ဒုက္ခနဲ့ဥပိ္ပခာနှစ်ခုကိုပဲမြတ်စွာဘုရားကဒုက္ခလို့ဟောတော်မူတယ်ဒုက္ခကိုဒုက္ခလို့ဟောတော်မူဒါကြောင့်မို့လောကမှာဝေဒနာနှစ်မျိုးတည်းသာရှိတယ်ဒုက္ခနဲ့ဒုက္ခလို့မြတ်စွာဘုရားဟောရင်နားလည်ရမှာကတော့ဝေဒနာ၃မျိုးသို့မဟုတ်၅မျိုးပဲနော်ဒါကဝေဒနာနှစ်မျိုးလို့ခေါ်ထားတာတွေ့ရင်ပေါ့တခါတခါကျတော့မြတ်စွာဘုရားကလောကမှာဝေဒနာတစ်မျိုးတည်းပဲရှိတယ်တဲ့နော်တစ်မျိုးတည်းပဲရှိတယ်အဲ့ဒီတစ်မျိုးကတော့ကောင်းတာဟုတ်ကဲ့လား ဘောဟုဒုက္ခဝေဒနာတစ်မျိုးလည်းပဲရှိတယ်နော်ဒါကဘာလဲဆိုတော့သင်္ခါရဒုက္ခဆိုတဲ့အမည်နဲ့ကြည့်မယ်ဆိုရင်လောကမှာရှိရှိသမျှဝေဒနာတွေဟာဒုက္ခဝေဒနာကြီးပဲနော်သင်္ခါရဆိုတာနားလည်လားသင်္ခါရဆိုတာအကြောင်းတရားတို့ရဲ့ပြုပြင်ခြင်းအကြောင်းတရားတို့ကပြုပြင်အပ်တာကိုသင်္ခါရလို့ခေါ်တယ်နော်အဲ့တော့အကြောင်းတရားတို့ကပြုပြင်အပ်တယ်လို့ဆိုသည်ဖြင့်သူဟာအဖြစ်ရှိတယ်အပြစ်ရှိတယ်နော်တစုံတစ်ခုသောသူကဖြစ်စေဒီတရားတစ်ခုကဖြစ်စေပြုတ်လုတ်လိုက်တယ်လို့ဆိုရင်အပြုတ်လုတ်ခံရတဲ့ပစ္စည်းဟာပထမဖြစ်လာရအဖြစ်ရှိရင်မရှိမလဲအပြည့်ရှိမယ်အဲ့ဒီလိုအဖြစ်အပြည့်နဲ့အဖြစ်အပြည့်ရဲ့အနှိမ့်ဆက်ခံနေရတာကိုသင်္ခါရဒုက္ခလို့ခေါ်တာနော်ဒါကြောင့်မို့ဒီရိုးရိုးအနေအချင်းကြည့်ရင်ကောင်းတဲ့ဝေဒနာတွေရှိတယ်နော်ကောင်းတာလေးမြင်နေရတယ်ဆိုရင်ဒါချမ်းသာနေတယ်နော်အဲကောင်းတာလေးစနေရတယ်ကောင်းတာလေးကြားနေရတယ်ဆိုရင်ဒါချမ်းသာလို့ဒါလောကမှာလို့ဆိုရတယ်အဲ့ဒီချမ်းသာလို့ဆိုရတာဒီပင်လျင်သင်္ခါရအနေနဲ့ကြည့်လိုက်မယ်ဆိုရင်တော့ဆင်းရဲတယ်တဲ့ဒုက္ခပဲ။ဘာကြောင့်လဲ။အဲ့ဒီချမ်းသာတဲ့ကောင်းတဲ့ခံစားမှုလေးဟာအမြဲမတည်ဘူးနော်။သူဖြစ်ပေါ်လာမယ်ဖြစ်ပေါ်လာပြီးရင်ချုပ်ပျောက်သွားမယ်နော်။ဒါကြောင့်မို့လောကမှာရှိရှိသမျှဟာအဖြစ်အပျက်ကလွတ်တာရေလို့မရှိဘူးအဲ့လိုအဖြစ်အပျက်ကလွတ်တာမရှိရင်အဲ့ဒါဟာဘာလဲဒုက္ခပဲဆင်းရဲပဲနော်ဒါကြောင့်နော်အဖြစ်အပျက်ရှိရင်မမြဲဘူးမမြဲရင်ဆင်းရဲတာပဲဒါကြောင့်မို့အဲ့ဒီဤအရာဆိုတော့လောကမှာဝေဒနာတစ်မျိုးတည်းပဲရှိတယ်နော်ဘာလဲဒုက္ခဝေဒနာတစ်မျိုးပဲတဲ့ဒါကြောင့်မို့အာလုံးပေါင်းလိုက်ရင်ဝေဒနာတစ်မျိုးနှစ်မျိုးသုံးမျိုးငါးမျိုးသာနောင်စာဖတ်တဲ့ခါတို့ဘာလို့မှတွေ့ရင်နားလည်ဖို့ပေါ့နော်အဲ့ဒီဝေဒနာ၅မျိုးနားလည်ပြီးတဲ့နောက်စိတ်89တော့မအကျေ120တပါးကိုဝေဒနာ၅မျိုးနဲ့ခွဲခြားရလိမ့်မယ်နော်ဘယ်စိတ်ကဒုက္ခဝေဒနာနဲ့ရှင်တယ်ဘယ်စိတ်ကသောမနတဝေဒနာနဲ့ရှင်တယ်စသဖြင့်ခွဲခြားရလိမ့်မယ်ဟုတ်လားအခုဒီစာရွက်ထဲမှာအကုန်လုံးပေးထားတဲ့အတွက်ကြောင့်မို့တိတ်တော်မှာဟွာလို့ဖို့မလိုတော့ပါဘူးเนาะသို့တော့ဒီ chart အပြည့်ဒီအဆက်တွေကိုကြည့်ပြီးတော့လုတ်ကြည့်စမ်းပါတဲ့เนาะဒုက္ခဝေဒနာနဲ့တကွာဖြစ်တဲ့စိတ်သို့မဟုတ်ဒုက္ခဝေဒနာနဲ့ရှင်တဲ့စိတ်ဟာဘလောက်ဘယ်နှခုသာရှိတော့တစ်ခုတည်းရှိတယ်တဲ့ဘာတော့ဒုက္ခသဟာဂတကာယဝိညာဏเนาะဘယ်စိတ်တော့ဒီဟာပြုတ်လားဟဲ့ဒီမှာကြည့်ရင်ဒီစိတ်ပေါ့နော်အဲဘာတော့ကြက်ချီအနီပေါ့ဟုတ်လားတခါဒုက္ခဝေဒနာနဲ့ရှင်တဲ့စိတ်တစ်ခုတည်းပဲရှိတယ်ဘာတော့အဟိစိတ်တဲ့ကကြက်ချီအစိဟုတ်ပြီလားသောမနတဝေဒနာနဲ့ရှင်တာဘယ်လောက်ရှိသလဲတဲ့62ရှိတယ်နော်ဒီဟာမြင်လိုက်ရင်တော့လွဲနေပြီနော်ဒီ chart ကိုကြည့်လိုက်ရင်တော့လွဲနေပြီဘာလို့အနီတွေကုန်လျှောက်ရေယုံမယ်နော်ဒါဖြင့်လောဘမှုသောမနတဘယ်လောက်ရှိသလဲ4ခုရှိတယ်ကာမဝဆရသောဘနသောမနတဘယ်လောက်ရှိလဲ12ခုရှိတယ်နော်ပြီးတော့အဟိတ်တွေပြန်လာခဲ့သောမနတတန်တိရဏရှိတယ်အတိတုပ္ပတ်ရှိတယ်နော်ဒါကဟိုတင်းကြူလာတဲ့တန်းရှိတာမလို့ဟိုရောက်တယောက်ဖြစ်တယ်တန်းတယ်အစင်တန်းရှိခြင်းလည်းရှိပါအစင်တန်းရှိမယ်ဆိုရင်လောဘမှုသောမနတ4သောမနတတန်တိရဏ1ဟမ်ဟာတိတုပ္ပ1ကာမစသောမနတသောမနတ4 3 4 12နော်တခါမဟေကုတ်လောကုတ္တရာပေါက်လိုက်ကြတယ်မဟေကုတ်လောကုတ္တရာပထမဆံဘယ်လောက်တော့ဟမ်မဟေကုတ်လောကုတ္တရာဆိုရင်အကုန်လုံးသွားမယ်7ပါနော်မေကုလောကုတ္တရာပထမဇံ7ပါးဒုတိယဇံ7ပါးတတိယဇံ7ပါးသုထဇံ7ပါးအလုံးပေါင်းရင်ဘယ်လောက်ဖြစ်သလဲ62ရှိတယ်နော်အဲ့ဒီ62ဟာသောမနတဝေဒနာနဲ့ရှင်တာဟုတ်ကလားဘာမှခက်ပါဘူးဒါစိတ်ပန်းကြည့်ပြီးရင်ပြောနေကြတော့မလို့နော်သောမနတဝေဒနာနဲ့ရှင်တဲ့စိတ်ဘယ်နှခုရှိသလဲနခုရှိတယ်နှစ်ပါးရှိတယ်ပါတော့ဒေါသမှုတွေးပေါ်သူကဒေါမနတဝေဒနာနဲ့ရှင်တယ်။ကောင်းပြီ ဥပ္ပခာဝေဒနာနဲ့ရှင်တဲ့စိတ်55ပါးရှိတယ်နော်စာပြည့်ကြည့်ပြီးတော့ပြောရင်လည်းရတယ်ဟုတ်လားဒီဇယားကွက်ကြည့်ပြီးတော့ပြောရင်လည်းရတယ်ကြည့်ဇယားကွက်ကြည့်ပြီးတော့ပြောလဲစမ်းပါလောမှုသောမနတအဲလောဘမှုဥပ္ပခာ4ပါးမောမှုစိတ်2ပါးဥပ္ပခာနော်ပြီးတော့ကိုအဟိတ်စိတ်ထဲကဥပ္ပခာဘယ်နှခုလို့10 12 14 80 10 12 14ဒါဖြင့်အဟိတ်စိတ်တရားဥပ္ပခာဘယ်လောက်ရှိလဲ14ခု14ပါကာမစာသောဘနာဥပ္ပခာ12ပါကဲဒါတွေအကုန်ပေါင်းလိုက်ကြပြီမဟာကုလောကုတ္တရာပင်စမဇံ23ဟုတ်ကလားမဲကုလောကုတ္တရာပင်စမဇံ23အလုံးပေါင်းလိုက်ရင်ဘယ်လောက်လဲ
52
ဖြစ်နေပြီစာစာထဲမှာ55ဖြစ်ရမှာကိုရိုက်လွဲသွားဩ55ဖြစ်ရမှာနော်ပေါင်း55ဟုတ်ပြီအဲ့ဒါပေါင်းလိုက်ရင်နော်ဒုက္ခတာကုတ်1ဒုက္ခတာကုတ်1သောမနတ62သောမနတ2ဥပ္ပခာ55ပေါင်းလိုက်ရင်ဘယ်လောက်ဖြစ်သွားမလဲ120ပါးဖြစ်သွားမယ်နော်120ပါးဖြစ်သွားဒါပါပဲဝေဒနာအားဖြင့်စိတ်ကိုဝိပါဏဟာဘာမှမခဲရင်းပါဘူးနော်စိတ်ပိုင်းကြည်ပြီးရင်ပြောနေစရာတောင်မလိုဘူးဟုတ်လားအလိုလိုတာကိစ္စပြီးတယ်ထပ်ပြီးတော့သတိရအောင်ဆိုတဲ့အနေနဲ့ပြန်ပြောတာဒါကြောင့်မို့ဝေဒနာ3ပါးလို့ဟောတာကဘာနည်းတယ်တော့အာရမဏနုဘဝနနီးအရာဖြစ်၏တဲ့နော်အာရမဏကအာယုအနုဘဝနကခံစားတာနော်အဲ့တော့အာယုကိုခံစားတဲ့နီးအဖြစ်ပြောရင်တဲ့ဝေဒနာ3ပါးတဲ့အိန္ဒြိယဗေဒနီးအရာအဖြစ်အိန္ဒြိ22ပါးထဲမှာဟောထားတဲ့နီးအဖြစ်ဆိုရင်တော့ကိုဝေဒနာ5ပါးအောက်ကဟာလေးကတော့လင်္ကာလေးနော်စာရွက်ထဲမှာကွက်လက်ကလည်းရှိနေတယ်လေဒီဆရာတော်ရေးထားတဲ့လင်္ကာထဲမှာလို့ဆိုတော့ဆရာတော်လင်္ကာကပါဠိတွေကြီးဖြစ်နေတော့ဘာမှသိမှာမဟုတ်ဘူးနော်ဒါကြောင့်မဗမာလိုပြန်ရေးလိုက်တယ်ဒါတော့ပါဠိကတော့ပါတော့ပါသေးတာပဲတစ္စီတုဒုဟမ်ဒါပါတော့ဒုက္ခတာကုတ်တစ်ခုဒုက္ခတာကုတ်တစ်ခုတစ်ခုစီဒေါနှစ်ခုနော်ဒေါမနတတာကုတ်နှစ်ခုသောရှု62ဒေါမနတက62ဥပ္ပခာမူ55อยู่เนาะဥပ္ပခာ55ပါပေါင်းမူ12ပါဟုတ်ပြီလားဒီလင်္ကာလေးကြက်ထိုင်လာတာမြန်မြန်သိတော့ဗောလေเนาะဒီတဲ့တော့ရှောင်းလို့မရတော့ဘူးဟုတ်လားပါဠိကိုလက်ဒီစောတော်ဖျားလင်္ကာကတော့ဥပင်စေးစေးသောစာတွေဒောတွေဒောတွေဒုတုဣတ်ဘယ်လဲနားလည်ကြလားဘာပါနော်ဟောလည်းအဲ့ဒါဗမာလင်္ကာအနေနဲ့ရေးထားတာပဲနော်ဒါမှမဟုတ်ခက်တာစသွား gain ဒါကဝေဒနာသင်္ခါဟာတဲ့ဝေဒနာသင်္ခါဟာအလွန်လွယ်ပါတယ်နော်ဝေဒနာ3ပါးတို့မဟုတ်ဝေဒနာ5ပါးအဲ့ဒီဝေဒနာဩအခုဒါဝေဒနာ5ပါးနဲ့ဝေဖန်တာအကဲ့ပြီဝေဒနာ3ပါးနဲ့ဝေဖန်ကြအောင်ဆိုနော်ဝေဒနာ3ပါးနဲ့ဝေဖန်တယ်ဆိုတော့ကိုဒုက္ခနဲ့သောမနတကိုတပေါင်းနဲ့ပြောမယ်ဒုက္ခနဲ့သောမနတကိုတပေါင်းနဲ့ပြောမယ်နော်အဲ့လိုဆိုရင်ကဲအဒုက္ခဝေဒနာနဲ့ရှင်တဲ့စိတ်ဘယ်လောက်ရှိသလဲ63နော်ဒုက္ခဝေဒနာနဲ့ရှင်တဲ့စိတ်ဒုက္ခဟဲ့ဒုက္ခနဲ့ဒေါမနတနဲ့ပေါင်းရမယ်လေ3ပါနော်ဥပ္ပခာတော့55ပဲ55ဟုတ်ပြီဟုတ်ကလားကဲပြန်ပြောပါအောင်အဲဒုက္ခဝေဒနာနဲ့ရှင်တဲ့စိတ်63ဒုက္ခဝေဒနာနဲ့ရှင်တဲ့စိတ
်
3ပါးဥပ္ပခာဝေဒနာနဲ့ရှင်တဲ့စိတ
်
55ပါအေးအဲ့လိုလည်းခွဲလို့ရတယ်နော်ဒုက္ခတို့အဲဒီဒီနှစ်မျိုးပဲအဲ3ပါးနီး5ပါးနီးအဲ့ဒါနဲ့ခွဲမယ်ခိုင်ဒါဖြင့်ဝေဒနာသင်္ခါဟပြီးကြဆိုနော်နောက်တစ်ခုကတော့ဗါတယ်တော့ခေတုသင်္ခါဟတဲ့နော်ခေတုသင်္ခါဟဟေတုသင်္ဃဟ ဟိတ်6ပါးရှိတယ်နော်အဲ့ဒီဟိတ်တွေ ਨੇ စိတ်ကိုတခါဝေဖန်ပြီးတော့ပြအောင်မယ်ဟိတုကိုပဲဗမာလိုဟိတ်လို့ခေါ်လိုက်တယ်နော်ဒါဟိုဗမာစကားမှာဒီကောင်ဟိတ်ဟန်ကြီးတယ်ဆိုတာမဆိုင်ဘူးနော်အဲ့ဒါကတော့မြန်မာစကားဖြစ်အောင်လုပ်ပြီးတော့အဓိပ္ပာယ်တစ်မျိုးနဲ့သုံးထားတာနော်ဒီနေရာမှာဟိတ်ဆိုတာဘာလဲတဲ့ဟိတ်ဆိုတာဟိတုပဲဒါပေမဲ့ဟိတုဆိုတာဘာလဲတဲ့နော်ဟိတုဆိုတာဘာလဲနော်လောဘတောတမောစတွေဟုတ်လားဟိတုပိစယောအရမဏပိစယောနဲ့တချို့တွေရကြလိမ့်မယ်နော်ကဲအဲ့ဒါသိချင်အောက်ကလင်္ကာလေးကိုဖတ်ကြည့်လိုက်ဗားတဲ့တော့လောဒောမော3နော်အနှင့်3ခေါ်ထုံးဟိတ်6ပါးဒါလက်ဒီဆရာတော်ဖျားကြီးလင်္ကာဒါအားနော်လောဘဒေါသမောဟဟူ၍3ပါးအနှင့်3ဆိုတော့အနဲ့တွဲလိုက်အောင်လေအာလောဘအဒေါသအမောဟ3ပါးနော်ဒါကြောင့်မို့အာလုံဟိတ်ဘယ်နှပါးရှိတယ်လဲ6ပါးရှိတယ်လောဘဟိတ်ဒေါသဟိတ်မောဟဟိတ်အာလောဘဟိတ်အဒေါသဟိတ်အမောဟဟိတ်နော်ဒီ6ပါးစလုံးကိုဘယ်မှာတွေ့ခဲ့ပြီလဲဒီဟိတ်6ပါးကိုဘယ်မှာတွေ့ခဲ့ပြီလဲစေတသိက်ပိုင်းမှာမတွေ့ခဲ့ဘူးလားစေတသိက်52ပါးရမှာဒါတွေကုန်ပါပြီလားမဟုတ်လားဟမ်ပြန်ရှာပြန်ရှာနော်အကုသိုလ်စေတသိက်ထဲမှာလောဘရဲ့ဒေါသရဲ့မောဟရဲ့မတွေ့ဘူးလားတွေ့တယ်နော်သောဘနာစေတသိက်ထဲမှာအာလောဘရဲ့အာဒေါသရဲ့အာမောဟရဲ့တွေ့ပြီလားမဟုတ်လားအဲဒါပြင်ဟိတ်6ပါးဆိုတာအဆန်းဟုတ်သေးရဲ့လားဟုတ်ပါဘူးနော်ကိုသိပြီးသားပဲဟုတ်ကလားကိုနဲ့ရင်းနှီးပြီးသားတွေ့ဘူးပြီးသားနာမည်တစ်မျိုးဖြစ်နေတော့သူတို့ပေါင်းစုပြီးတော့သူတို့ကိုခေါ်ထားတယ်နော်နာမည်တစ်မျိုးနဲ့ခေါ်ထားတော့ကိုမတွေ့သေးသလိုထင်သွားတယ်ဟုတ်လားကျွန်တ
ော်စိတ်ထဲမှာယူနေ
ဟ
င်စိတ်ကစိတ်ထဲမှာယူနေ
တယ်ငါ့မို့အကုသိုလ်စိတ်တိတ်ထဲကယူရမှာအဲပြီးတော့မှ तू ကရှင်လိုက်မယ် तू နဲ့ပေါင်းဆိုတော့စိတ်နဲ့စိတ်တိတ်နဲ့တခြားစီနဲ့တခြားစီကိုယ်စနောနားလည်ရမှာနော်အခုကစိတ်တိတ်ထင်ကောက်တာနော်အဲ့တော့လောဘစိတ်တိတ်ဒေါသစိတ်တိတ်မောဟစိတ်တိတ်အလောဘစိတ်တိတ်အဒေါသစိတ်တိတ်အမောဟစိတ်တိတ်ဒီ6ပါးကိုပဲဟိတ်လို့ခေါ်တယ်တဲ့နော်ဘာလဲတဲ့ဟိတ်ဆိုတာရေတောက်မြင့်နှဲကျေးဇူးကျွယ်ကြီးကျယ်ကြောင်းရင်းများနော်ရေတောက်မြင့်လို့ပဲတဲ့နော်အတူတူကဖြစ်တဲ့တရားတွေအပေါ်မှာကျေးဇူးများတဲ့အကြောင်းတရားမျိုးကိုဟိတ်လို့ခေါ်တာဟိတ်ဆိုတာရှင်းရှင်းပြောရင်အကြောင်းလို့ခေါ်ရတယ်နော်အကြောင်းကိုဟိတ်လို့ခေါ်တယ်ဒီအကြောင်းဆိုတာဒီနေရာမှာဘာလဲတဲ့ရည်တော့မြင့်များသစ်ပင်ကိုကျေးဇူးများတယ်လို့ရှင်ဘက်တရားတွေကိုအပေါ်မှာကျေးဇူးများတဲ့သဘောတရားကိုဟိတ်လို့ခေါ်တာနော်လောဘရှိတဲ့ခါမှာလောဘနဲ့ရှင်တဲ့အတွက်ကြောင့်မို့ဒီစိတ်ဟာစီပင်ထွန်းကားတယ်ပေါ့လေနော်အဲ့ဒီအဓိပ္ပာယ်မျိုးရည်တော့ဒီကျမ်းဂန်ဒီမှာရည်တော့မြင့်တဲ့ဥပမာပေးတယ်သစ်ပင်ရဲ့အမြင့်နဲ့ဥပမာပေးတယ်အဲ့တော့အဲ့ဒီဟိတ်6ပါးမှာအကောင်3ပါးနော်အဆိုး3ပါးဆိုကြပါစို့အကောင်နဲ့ဟိုအလဲအလတ်3ပါးအဆိုး3ပါးနော်လောဘဒေါသမောဟကအကုသိုလ်ဟိတ်ဟုတ်တယ်မဟုတ်လားအာလောဘအာဒေါသအာမောဟဟာကဗါလဲကုသိုလ်ဟိတ်ပြီးတော့ဝိပဟိကရိယာဟိတ်ပေါ့လေနော်ဝိပမှာလည်းရှိတယ်ကရိယာမှာလည်းရှိတယ်ဟုတ်လားအဲဟိတ်6ပါးအဲ့ဒီဟိတ်6ပါးသိပြီးတဲ့နောက်ဟိတ်6ပါးနဲ့စိတ်89သို့မဟုတ်121ပါးကိုနော်ဒီခါကျတော့89နဲ့ပဲသွားတော့တယ်နော်စိတ်89ပါးကိုဝီပန်ကြရအောင်မယ်အဲ့တော့လောဘဟိတ်နဲ့ရှင်တဲ့စိတ်နော်ဒေါသဟိတ်နဲ့ရှင်တဲ့စိတ်မောဟဟိတ်နဲ့ရှင်တဲ့စိတ်အာလောဘအာဒေါသအာမောဟဟိတ်နဲ့ရှင်တဲ့စိတ်ဘယ်လောက်ရှိသလဲနော်အဲ့ဒါလေဒီဆရာတော်ဘုရားကြီးကပါရေးတာလေဆိုတော့စိတ်နှင့်စေရှင်ကြည်လည်လျင်ဟိတ်မြင်မခက်သေးနော်မင်းတို့စိတ်ရှင်စေတသိက်ရှင်နားလည်ရင်ဟိတ်ရှင်တာဘာမှမခက်တော့ဘူးပြောနေကြတော့မလိုပြန်အောင်ဒီလိုဆိုဘယ်နဲ့တော့နော်တံပယောကနီးလို့သင်္ခါနီးတယ်ဟုတ်လားစေတသိက်ပိုင်းစိတ်နဲ့စေတသိက်နဲ့ရှင်တာအဲ့ဒါရှင်တာနားလည်ရင်တဲ့နော်ဟိတ်မြင်မခက်သေးတဲ့အထူးပြပြတော့တံပယောကနီးကြည့်ရင်ဒါဘာမှမခက်တော့ဘူးနော်ဟာမီတံပြောကနှိမမမှတ်မိရင်ဟိုအကွက်ပြန်ကြည့်နော်ခိုင်း check လုပ်လဲစမ်းပါလောဘတဲ့အကဲကြည့်လဲစမ်းလောဘနဲ့ရှင်တာစိတ်ဘလောက်ရှိသလဲလောဘဟိတ်နဲ့ရှင်တာလောဘတော့မဟုတ်လောဘစိတ်တသိမ့်နဲ့ရှင်တာစိတ်ဘလောက်ရှိလဲတွေ့လားလောဘအဲလောမှုစိတ်ရှင်းပါပဲမဟုတ်လားဟမ်အဲကဲဒေါသနဲ့ရှင်တာဒေါသဟိတ်နဲ့ရှင်တာဒေါသမှုစိတ်နှစ်ပါးဟုတ်ပြီလားမောဟဟိတ်နဲ့ရှင်တာအကုသိုလ်စိတ်32ပါးဟုတ်ပြီမလား तू ကလွယ်ပါတယ်နော်ပြန်ပြောစမ်းလောဘဟိတ်နဲ့ရှင်တာလောဘမှုစိတ်7ပါးဒေါသဟိတ်နဲ့ရှင်တာဒေါသမှုစိတ်2ပါးမောဟဟိတ်နဲ့ရှင်တာအကုသိုလ်စိတ်32ပါးကောင်းပြီအာလောဘတဲ့အာလောဘဆိုတာကဟိုတောပနတာဒါရဏ19ဆိုတဲ့ထဲမှာဟိုအတွင်းဝင်သွားပြီနော်ကဲစိတ်စိတ်ဘယ်လောက်နဲ့ရှင်လဲတောပနတာဒါရဏဘယ်လောက်နဲ့ရှင်လဲ59မဟုတ်လားဟင်59ဒါဖြင့်အာလောဘစိတ်တိတ်ဟာစိတ်ဘယ်လောက်နဲ့ရှင်တယ်လဲစိတ်59နဲ့ရှင်တယ်တောပနစိတ်59နဲ့ရှင်တယ်နော်အာဒေါသလည်းပဲအတူတူပဲအဲ့ထဲပါသွားတယ်တောပနတာဒါရဏထဲမှာပါသွားတယ်ဒါကြောင့်မို့အာဒေါသစိတ်တိတ်ဟာလည်းပဲစိတ်59နဲ့ရှင်နေဒါမခင်းတော့နော်အာမောဟဆိုတာဘာလို့ပင်ရှင်တိဆိုတာအတူတူပေါ့ဟိုနောက်ဆုံးဟာအဲ့ဒီအာမောဟကစိတ်ဘယ်လောက်နဲ့ရှင်လဲ49နဲ့ရှင်နေနော်49နဲ့ရှင်ဒါပါပဲဟုတ်တယ်မို့လားဒါမလို့ပြန်ပြီးတော့ချက်နဲ့သေချာပြန်ပြီးကြင်ကြည့်ကြအောင်ဆိုနော်အဲဒီချက်ကြည့်လိုက်ဆိုလောဘနဲ့ရှင်နေစိတ်ဆိုပဲဟာလေလောမှုစိတ်7ပါးနော်ဒေါသနဲ့ရှင်တာဒေါသမှုစိတ်7ပါးမောဟနဲ့ရှင်တာအကုသိုလ်စိတ်32ပါးဟုတ်ပြီအာလောဘနဲ့ရှင်တာဒေါသနာစိတ်59ပါးဒါကြောင့်မို့ဒီကာမသတောဘနာအစပြီးတော့ဟိုပဲအကုန်နော်လောဘတာစိတ်ကို7ပါးလို့ယူအာဒေါသနဲ့ရှင်တာအတူတူပဲနော်ဒီအစပြီးတော့ဟိုဘက်ကိုအကုန်အာမောဟကြတော့ဒီအရင်းနဲ့ရှင်းနိုင်ဦးမလားဒါညာနာဝိပယုတ်မဟုတ်လားနော်အဲ့တော့ညာနာဝိပယုတ်ဆိုရင်အာမောဟမရှင်းဘူးညာနာတန်ပြုတ်တာရှင်းတယ်ဒါကြောင့်မို့ဘလောက်ဘလောက်နှုတ်သွားမလဲဒီက6ခုဒီက6ခု12ခုနှုတ်တော့နော်59တွေက72နှုတ်ကျင်းမှာ49ရတယ်မလားအဲအဲ့49ပေါ့ဒါကြောင့်မို့ရူပသရစိတ်တွေသည်ညာနာတံပြုစိတ်တည်းနော်အရူပောစစိတ်တည်းသည်ညာနာတံပြုစိတ်တည်းလောကုထစိတ်သည်ညာနာတံပြုစိတ်ကောင်းပြီအဲ့တော့နောက်တစ်ခါကျတော့ဘယ်လိုပြန်ပြီးတော့လှည့်ရမလဲဆိုတော့နော်ဟိတ်တစ်ပါးနဲ့ရှင်တဲ့စိတ်နော်ဟိတ်နှစ်ပါးနဲ့ရှင်တဲ့စိတ်ဟိတ်သုံးပါးနဲ့ရှင်တဲ့စိတ်နော်အကွေးများရှိသေးရင်ဟိတ်၄ပါးဟိတ်၅ပါးဟိတ်၆ပါးနဲ့ရှင်နေစိတ်ပေါ့လေရှားကြည့်ကြရအောင်ဟမ်ကဲဒီမှာကြည့်လေစမ်းကိုဒီစိတ်ဒီစိတ်တွေမှာဘာဟိတ်ရှင်လဲလောဘဟိတ်နဲ့လောဘဟိတ်တစ်ခုနဲ့ရှင်လားအာလောဘနဲ့မောဟနှစ်ခုရှင်တယ်လောမှုရှိရှိကွနော်ဒေါသမှုစိတ်နှစ်ခုမှာဒေါသနဲ့မောဟနှစ်ခုရှင်တယ်မောမှုစိတ်မှာမောဟတစ်ခုတည်းသာရှင်တယ်ဒါပြင်ဟိတ်တပါးပဲနဲ့သာရှင်တဲ့စိတ်ဆိုရင်ဟောမောမှုတွေးရမယ်နော်ဒီလောမှုစိတ်7ပါးနဲ့ဒေါသမှုစိတ်2ပါးကဟိတ်ဘယ်နှပါးနဲ့ရှင်လဲ2ပါးနဲ့ရှင်တယ်ဒါမှတ်ထားနော်ကောင်းပြီဒါကြောင့်မို့ဒါကဟိတ်တပါးနဲ့ရှင်တဲ့စိတ်မောမှုတွေးဟိတ်2ပါးနဲ့ရှင်တဲ့စိတ်ကလောမှုစိတ်7ခုနဲ့ဒေါသမှုတွေးဟုတ်ပြီနော်အဲနောက်လာတဲ့78ပါးသူကတော့တုံ့ညရရဟုတ်လို့မလားဟိတ်နဲ့မရှင်ဘူးနော်ဟိတ်တကားတဲ့ညီတိဟိတ်နဲ့မြတ်မရှင်ဘယ်ဟိတ်နဲ့မှသူမရှင်ဘူးဒါမြင်သူကတုံ့ညဟိတ်ပေါ့ကောင်းပြီကာမဝဆရကုသိုလ်စိတ်ဘယ်လောက်ရှိသလဲ7ပါးရှိတယ်နော်ပထမစိတ်ဒုတိယစိတ်ဟိတ်ဘယ်လောက်နဲ့ရှင်တယ်လဲအာလောဘဟိတ်အာဒေါသဟိတ်အာမောဟဟိတ်၃ခုနဲ့မရှင်ဘူးလားနော်အာလောဘအာဒေါသအာမောဟ၃ခုနဲ့ရှင်တယ်။နောက်တတိယနဲ့စတုထစိတ်ကြတော့ကိုဘာနဲ့ရှင်မလဲ အလောဘအဒေါသနဲ့သာရှင်မယ်အမောဟနဲ့မရှင်ဘူးဟုတ်ပြီလားတခါဥပ္ပခာ၄ခုတည်းကပထမနှစ်ခုကအလောဘအဒေါသအမောဟနဲ့ရှင်မယ်နောက်နှစ်ခုနော်ကအလောဘအဒေါသနဲ့သာရှင်မယ်ဟုတ်တယ်မလားဒါဖြစ်ရင်ဒီမဟာကမ္မကုသိုလ်တွေ၈ပါးထဲမှာပထမစိတ်နှစ်ခုကဟိတ်၃ပါးနဲ့ရှင်တယ်နောက်နှစ်ခုကဟိတ်၂ပါးနဲ့ရှင်တယ်နောက်နှစ်ခုကဟိတ်၃ပါးနဲ့ရှင်တယ်နောက်နှစ်ခုကဟိတ်၂ပါးနဲ့ရှင်တယ်ထို့တူပဲကမ္မကုသိုလ်တခါပြန်လုပ်လိုက်ကြပါဦးကမ္မကုသိုလ်စိတ်၈ပါးထဲမှာတင့်နှစ်ဟိတ်ဘယ်နှပါးနဲ့ရှင်နော်၃ပါး၃လေး၂ပါး၅၆၃ပါး၃လေး၂ပါးကမ္မကကုသိုလ်စိတ်၈ပါးအဲကမ္မစဝိပဿစိတ်၈ပါးတင့်နှင်း၃ပါး၃လေး၂ပါး၅၆ခွန်၈၂ပါးထို့အတူပဲကမ္မစကရိယာစိတ်တင့်နှင်း၃ပါး၃လေး၂ပါး၅၆၃ပါးခွန်၈၂ပါးဒါဖြစ်ရင်ဒီကမ္မစသုံးလစိတ်24ခုထဲမှာဟိတ်၃ပါးနဲ့ရှင်တဲ့စိတ်လို့ရှိလေ7ပါးနော်1 2 3 4 5ဟုတ်လားဟိတ်2ပါးနဲ့ရှင်တဲ့စိတ်12ပါးပဲပါလေ3 4နော်3 4နဲ့ခွန်8ပေါ့ဟုတ်လားအေးကောင်းပြီအဲ့တော့အကုသိုလ်စိတ်ထဲမှာဟိတ်2ပါးနဲ့ရှင်တဲ့စိတ်ဘယ်လိုရှိခဲ့တော့7ပါးပါပါ7ပါးရှိခဲ့7ပါးရင်ကမ္မစသောမနစိတ်ထဲက12ပါးရေပေါင်းလိုက်ရင
်
22ပါးဒါဖြင့်ဟိတ်နှစ်ပါးနဲ့ရှင်တဲ့စိတ်22ပါးရှိတယ်လို့ဖြေရလိမ့်မယ်။နော်။အဲ့တော့တချို့ကလောဘဒေါသနဲ့ရှင်တယ်။တချို့ကအလောဘအဒေါသနဲ့ရှင်တယ်။ဟုတ်တယ်မလား။ဒေါသဟိတ်နှစ်ပါးတော့နှစ်ပါးပဲ။နော်။ဒါကြောင့်မို့ဟိတ်နှစ်ပါးနဲ့ရှင်တဲ့စိတ်ထုတ်လိုက်ဆက်ပါလို့ဆိုရင်ဘယ်လောက်ရမလဲ
။
22ပါးရမယ်။နော်။ဟိတ်တစ်ပါးနဲ့ရှင်တဲ့စိတ်နှစ်ပါးရမယ်။ဟိတ်တစ်ခုနဲ့မှမရှင်တဲ့စိတ
်18
ခုရမယ်။ကောင်းပြီ။ဒါဖြင့်ဟိတ်သုံးပါးနဲ့ရှင်တဲ့စိတ်တွေရွေးကြဆို။ကမ္မစသောမနာထဲမှာဟိတ်သုံးပါးနဲ့ရှင်တာဘယ်လောက်ရှိတော့12ခုရှိတယ်12ပါးရှိတယ်နော်။ဒီမဟာဂုတ်နဲ့လောကုတ္တရာမှာတော့2ပါးလို့3ပါးလို့စဉ်းစားနေကြလို့သေးလား။ဟမ်2ပါးများဖြစ်လို့မလား3ပါးများဖြစ်လို့မလားစဉ်းစားမနေနဲ့3ပါးအေကံပဲ။ဟုတ်တယ်မလား။တိဟိတ်စိတ်တွေဟုတ်ကလား။အေးဒါတော့ကိုအဲ့ဒီတော့ကိုမဟာဂုတ်လောကုတ္တရာကိုဟိုဆိုမဂ္ဂကနဲ့သက်ကွန်လောကုတ္တရာ8လို့တွက်တော့35ရတယ်နော်အဲ့တော့မဂ္ဂလောကုတ္တရာ35ကဟိတ်3ပါးနဲ့ရှင်တယ်တခါကမ္မစသောပနာတွေကညာတန်ပြုစိတ်7ပါးကဟိတ်3ပါးနဲ့ရှင်တယ်ဒါကြောင့်မို့ဟိတ်3ပါးနဲ့ရှင်တဲ့စိတ်အလုံးပေါင်းလိုက်ရင်ဘယ်လောက်ရမလဲ35ရယ်72ရယ်49ရမယ်နော်35ရယ်72ရယ်49ရမယ်အဲ့ဒီ49ပါးကဘာတော့ဟိတ်သုံးပါးနဲ့ရှင်တယ်။ဘာဟိတ်တယ်ရော?အလောဘ၊အဒေါသ၊အမောဟ။ဟုတ်ပြီလား?ကံပြန်ပြီးတော့အလုံးတွက်လိုက်ကြအောင်ဆို။ဟိတ်တစ်ပါးနဲ့ရှင်တဲ့စိတ်၂ပါးရှိတယ်။ဘာလဲ?မောဟမှုတွေ။ဘာဟိတ်လဲ?
မောဟ
။မောဟဟိတ်။ဟိတ်နှစ်ပါးနဲ့ရှင်တဲ့စိတ
်
20ဟမ်?အလိုပါ22ပါမလား22ပါရှိတယ်လောမှုစိတ်10ပါနော်ပြီးတော့ကာမောစသောမနာတဲ့ကညာနာဝိပယုတ်12ပါလောမှုစိတ်10ပါဒီပါဟိတ်နေရှင်လဲလောဘမောဟနဲ့ရှင်တယ်ဒေါသမှုစိတ်2ပါဒီဒေါသမောဟနဲ့ရှင်တယ်ကာမောစစိတ်တရားညာနာတံပြုတ်စိတ်12ပါဒီအလောဘအဒေါသနဲ့ရှင်တယ်ဟုတ်ပြီလားအဲ့လိုပါသိသွားရမယ်နော်ဟိတ်2ပါဆိုလည်းသိရမယ်ဘာဟိတ်ဆိုလည်းသိရမယ်ဟိတ်သုံးပါးနဲ့ရှင်တဲ့စိတ်အဲ့တော့အကုသိုလ်ထဲမှာဟိတ်သုံးပါးနဲ့ရှင်တာမရှိဘူးနော်လောဘရောဒေါသရောမောဟရောရှင်တာမရှိဘူးဘာကြောင့်လောဘနဲ့ဒေါသကတော့ကကြံကြံတော့ခဏမှမဖြစ်နိုင်ပါဘူးလောဘနဲ့ရှင်ရင်ဒေါသနဲ့မရှိဘူးပေါ့လေနော်ဒါကြောင့်မို့ဒီအကုသိုလ်ဟိတ်ထက်ကသုံးပါးလုံးဆိုတာမရှိဘူးပေါ့နော်သုံးပါးလုံးနဲ့ရှင်တဲ့စိတ်ရလို့မရှိဘူးအဲကောင်းတဲ့ဟိတ်ပဲကြတော့ကောင်းတဲ့ဟိတ်သုံးဖို့ neutral ဟိတ်ကြတော့ရှိတယ်နော်အဲဟိတ်သုံးပါးနဲ့ရှင်တဲ့စိတ်ဘယ်လောက်ရှိတော့49ပါးရှိတယ်နော်ဘာတွေလဲကာမစသောဗလာတဲ့ကညာနာတံပြု12ပါပြီးတော့မဟာကုတ်လောကုတ္တရာစိတ်35ပါအလုံးပေါင်း 48ပါသူတို့ကဟိတ်3ပါနဲ့ရှင်တယ်တိဟိစေဟိတ်3ပါဆိုတာဘာဟိတ်တယ်ရောအလောဘဟိတ်အဒေါသဟိတ်အမောဟဟိတ်ဟုတ်ပြီမလားဟွန်းဒါမှမဟုတ်ရည်ပြောတာပဲ
နော
်စိတ်စေတသိက်ရှင်တာကြည်ရင်တဲ့ဟိတ်အမြင်မခက်ပါဘူးတဲ့နော်ကောင်းပြီဒါဖြင့်ဟိတ်၄ပါးနဲ့ရှင်တဲ့စိတ်မျက်ရှိနေမှာမလားဒါတော့ပဲရှင်းနိုင်မလားနော်ဟိတ်၅ပါးနဲ့ရောမရှိဘူးဟိတ်၆ပါးနဲ့ရောမရှိဘူးဒါဖြင့်ဘာနဲ့သာရှိလဲဟိတ်၁ပါးနဲ့ရှိမယ်နော်ဟိတ်၂ပါးနဲ့ရှိမယ်ဟိတ်၃ပါးနဲ့ရှိမယ်ဟုတ်ပြီလားအဲ့တော့အဲ့ဒီဟာတွေသိရင်ရင်ဒီဇာတ်ကွက်မှာအောက်ကဟာတွေရှိတယ်အဲ့ဒီအောက်ကဟာတွေပွားလိုက်ရင်ရတယ်နော်ဟိတ်၁ပါးနဲ့ဆိုတစ်မှာတစ်ကိုရှာတွေ့လားပါလေမောမှုနဲ့ဒါပြင်ဟိတ်တပန်းနဲ့ရှင်တဲ့စိတ်ဟာမောမှုနဲ့ပေါ့ဟိတ်နှစ်ပန်းနဲ့ရှင်တဲ့စိတ်ဆိုရင်နှစ်ဘယ်နှခုရှိလို့နှစ်သုံးခုတွေ့ရနော်လောမှုစိတ်ရှိဒေါမှုစိတ်နှစ်ပြီးတော့ကိုဥပကကာမောသသောဘနာညာနာဝိပယုစနှစ်ပါးဟုတ်ပြီဟိတ်သုံးပန်းနဲ့ရှင်တဲ့စိတ်ဒါလည်းသုံးသုံးခုရှိတယ်နော်ကာမောသသောဘနာညာနာတံပြုစိတ်စနှစ်ပါးမေကုစိတ်29ပါးလောကုတ္တရစိတ်10ပါးဒါပဲပေါ့ဟုတ်ကလားပြီးတော့တုံညာဟိတ်နဲ့ရှင်တဲ့ဟိတ်နဲ့လုံးဝမရှင်တဲ့စိတ်18ပါအေးအဲ့ဒါဘယ်လိုပဲမိမိဘယ်လိုပဲစဉ်းစားတာပေါ်ရမှာပေါ့ဟုတ်လားလောဘနဲ့ရှင်တဲ့စိတ်နော်ဒေါသနဲ့ရှင်တဲ့စိတ်မောဟနဲ့ရှင်တဲ့စိတ်အာလောဘနဲ့ရှင်တဲ့စိတ်အာဒေါသနဲ့ရှင်တဲ့စိတ်အာမောဟနဲ့ရှင်တဲ့စိတ်ဒီလိုဆိုရင်လည်းပဲသိရမှာတော့မဟုတ်ဟိတ်တစ်ပါးနဲ့ရှင်တဲ့စိတ်ဟိတ်နှစ်ပါးနဲ့ရှင်တဲ့စိတ်ဟိတ်သုံးပါးနဲ့ရှင်တဲ့စိတ်ဒါဟိတ်နေမှာမရှင်တဲ့စိတ်နော်ဒီလိုလည်းသိရမယ်တခါလောမှုစိတ်သည်ဟိတ်ဘဏ္ဍပါနဲ့ရှင်တယ်လေဒေါသမှုစိတ်သည်ဟိတ်ဘဏ္ဍပါနဲ့ရှင်တယ်လေမောမှုစိတ်သည်ဟိတ်ဘဏ္ဍပါနဲ့ရှင်တယ်လေအဟိတ်စိတ်သည်ဟိတ်ဘဏ္ဍပါနဲ့ရှင်တယ်လေညာကာမသသောမနဉာဏတံပြုတ်ဆန္ဒပါဟိတ်ဘဏ္ဍပါနဲ့ရှင်တယ်လေစသဖြင့်အဲ့ဒီလိုလည်းပဲဒါနားလည်ရမှာပေါ့နော်အဲ့ဒီတော့မယ်လိုပဲလှဲ့မိမိဟုတ်လားဒါမြင်နေရင်ဟိတ်မြင်သွားပြီပေါ့နော်ဟိတုသင်္ကဟာတဲ့ဒါကိုဟိတုသင်္ကဟာလို့ခေါ်တယ်ဒါလည်းပဲမခက်သေးပါဘူးနော်ဒါကြောင့်မပြောတာပေါ့ဟုတ်လားနောက်ကဟာကြီးပစီးဆိုတာဟုတ်ကလားနောက်ကဟာကြီးအရှိတ်သွားပါမခက်ဘူးဟုတ်ဦးစင်းတို့ဘုန်းကြီးလောကမှာအဆူရှိတယ်ဟုတ်လားတင်းချုံမကြည်ရင်လည်းညဝါဆိုဖို့မလိုဘူးတဲ့နော်ညဝါဆိုတော့အဲ့ဒီတင်းချုံအသွင်းပြူပြီးတော့ညမှာစားပြန်လို့ပြန်ပြီးတော့ဆရာရှိတက်ရတာအဲ့ဒါတင်းကြုံမကြည်ရင်လည်းညပါဆိုဖို့မလိုဘူးတဲ့မဆိုထိုင်ဘူးပေါ့ဟောလဲတင်းကြုံမကြည်တော့လည်းဆိုတတ်လို့တင်းကြုံကြည်ရင်လည်းညပါဆိုဖို့မလိုဘူးတဲ့ဟောကြည်နေပြီကိုသူ့ဘုံတော့မထူးတော့အဲဒီမှာလဲစိတ်ရှင်စိတ်တိတ်ရှင်မကြည်ရင်လည်းဟိတ်ရှင်ကမလွယ်တော့ဘူးနော်စိတ်ရှင်စိတ်တိတ်ရှင်ကြည်နေရင်လည်းဟိတ်ရှင်ကပြောဖို့တော့မလိုတော့ဘူးဟုတ်လားဘာဟိတ်ညာဟိတ်ဆိုတော့သိသွားပြီနော်အဲ့ဒီမှာဒါကြောင့်မို့ပါဠိလိုပြောရင်ဒီဟိတ်နဲ့မရှင်တဲ့စိတ်ကိုအဟိတ်စိတ်နော်ဟိတ်တစ်ခုနဲ့ရှင်တဲ့စိတ်ကိုဧကဟိတ်စိတ်နော်ဟိတ်နှစ်ခုနဲ့ရှင်တဲ့စိတ်ကိုဒွိဟိတ်စိတ်ဟိတ်သုံးခုနဲ့ရှင်တဲ့စိတ်ကိုတိဟိတ်စိတ်အဲ့ဒီလိုသုံးလိုက်နော်ပါဠိမှာဧကဆိုတာ1ဒွိဆိုတာ2တိဆိုတာ3ဒါကြောင့်မို့ဧကဟိတ်စိတ်ဒွိဟိတ်စိတ်တိဟိတ်စိတ်လို့အဲ့ဒီလိုသုံးလိုက်နော်နောက်ရှင်တဲ့ဟမ်အဟိတ်စိတ်အဲနောက်ခါကြတော့ဘုံပိုင်းလိုပါလို့ရောက်ရင်ပဋိသင်္ဍေကန်လိုကြတော့ဒီတတ္တဝါတွေကိုပဲဒုဟိတ်အဟိတ်တတ္တဝါဒုဟိတ်တတ္တဝါတိဟိတ်တတ္တဝါလို့ခေါ်တာတွေလည်းရှိသေးတယ်နော်ဒုဟိတ်ပုဂ္ဂိုလ်တိဟိတ်ပုဂ္ဂိုလ်စသဖြင့်ခေါ်တာအဲ့ဒါကသူတို့ပဋိသင်္ဍေနေတော့ကနောက်ကိစ္စသင်ခါကြတွေ့လိမ့်မယ်သူတို့ပဋိသင်္ဍေနေတော့ကဟိတ်နှစ်ပါးတည်းသာရှင်တဲ့စိတ်နဲ့ပဋိသင်္ဍေနေခဲ့ရင်အဲ့ဒီပုဂ္ဂိုလ်ကိုဒုဟိတ်ပုဂ္ဂိုလ်လို့ခေါ်ဟိတ်သုံးပါးနဲ့ရှင်တဲ့စိတ်နဲ့ပဋိသင်္ဍေနေခဲ့ရင်တိဟိတ်ပုဂ္ဂိုလ်လို့ခေါ်ဟမ်အဲ့ဒါဒုရိပ်ပုဂ္ဂိုလ်ဆိုရင် तू ပရိသတ်နေနေကတော့ဟိတ်နှစ်ပါးနဲ့သာနေခဲ့တာတိရိပ်ပုဂ္ဂိုလ်ဆိုရင်ပရိသတ်နေနေတော့ကဟိတ်သုံးပါးနဲ့နေခဲ့တယ်ဟမ်အဲ့ဒါကြောင့်မို့အဲ့ဒီခေါ်ဝါဒီနားလည်အောင်ကုရိယာဒီပါဠိအသုံးလေးတွေကိုလည်းသိအောင်လုပ်ထားပါနော်ဧကဟိတ်အဟိတ်ဧကဟိတ်ဒီဟိတ်တိဟိတ်အဲ့ဒါကဟိတုသင်္ကဟာတဲ့နော်ဟိတုသင်္ကဟာလည်းဒါမခက်ပါဘူးဟုတ်လားနောက်တင်ခါတစ်ခုอ่ะပါကိစ္စတင်ခါဟာနော်ကိစ္စတင်ခါဟာကိစ္စဆိုတာ ဒါကတော့ဗမာစကားဖြစ်နေဒီပါဠိစကားဟာနော်ကိစ္စအားဖြင့်စိတ်တွေကိုဝေဖန်မယ်နော်ကိစ္စအားဖြင့်စိတ်တွေကိုခွဲခြားမယ်ကိစ္စဆိုတော့ function ပေါ့နော် function လို့သူတို့ခေါ်တယ်အဲအင်္ဂလိပ်လိုပြန်တယ်အဲ့တော့လူတွေမှာလည်းပဲသူလူတွေအလိုက်လုပ်ငန်းရှိတယ်လို့ပေါ့နော်စိတ်တွေမှာလည်းပဲလုပ်ငန်းရှိတယ်လို့ဆိုရတယ်ဟာဒီလူဟာဆိုတော့စည်ရီးလုပ်ငန်းရှိတယ်နော်အင်ဂျင်နီယာလုပ်ငန်းရှိတယ်ဘာလုပ်ငန်းရှိတယ်ပေါ့ဟုတ်လားသူလုပ်ငန်းလုပ်တယ်နော်အဲ့ဒီလုပ်ငန်းကိုပါဠိလိုဘာလို့ခေါ်လဲကိစ္စလို့ခေါ်တယ်ပြုပွဲရာပြုမှုပြုစရာအမှုကိုကိစ္စလို့ခေါ်တာနော်လုပ်စရာအလုပ်ပေါ့လေပုံမှန်လို့ရှင်းရှင်းပြောအဲ့လိုလုပ်စရာအလုပ်ကိုကိစ္စလို့ခေါ်အဲစိတ်တွေမှာလည်းပဲတဲ့ထူးထူးကိစ္စတွေရှိတယ်နော်အဲ့တော့လူလောကမှာလူတယောက်တည်းကကိစ္စနှစ်ခုဆောင်ရွက်တာရှိတယ်သုံးခုဆောင်ရွက်တာရှိတယ်နော်ရှိတယ်လို့ပဲအခုစိတ်တွေမှာလည်းပဲစိတ်တစ်ခုတည်းကတကိစ္စဆောင်ရွက်တာရှိလိမ့်မယ်နှစ်ကိစ္စဆောင်ရွက်တာစသည်ဖြင့်ရှိလိမ့်မယ်နော်လူဟာဆိုတော့ကြောင်းလာတက်တဲ့အချိန်မှာကြောင်းသားပေါ့ဟုတ်လားကြောင်းသားကိစ္စသူဆောင်ရွက်မှာပေါ့အိမ်ပြန်သွားတော့ဒါကဒါအိမ်ရဲ့ဟိုပါပေါ့ဟုတ်လားဦးစီဦးဆောင်နေနဲ့အဲသူဒီကိစ္စဆောင်ရွက်ဒါအလုပ်ကြတော့အလုပ်လိုက်ပေါ့နော်ကိုယ်ဆရာဖြစ်နေဆရာအလုပ်ဆရာအလုပ်ကိုဆောင်ရွက်မယ်အဲ့ဒီလိုမိမိဆောင်ရွက်တာပေါ်မှာမူတည်ပြီးတော့ကိစ္စပြုတာဖြစ်တဲ့အတွက်ကြောင့်မို့တခါတလေပုဂ္ဂိုလ်တယောက်တည်းကနှစ်ကိစ္စဆောင်ရွက်တာသုံးကိစ္စဆောင်ရွက်တာရှိတယ်လို့ပဲစိတ်တစ်ခုကနှစ်ကိစ္စသုံးကိစ္စစသည်ဆောင်ရွက်တာလည်းရှိလိမ့်မယ်နော်အဲ့ဒီကိစ္စပေါင်းကျမ်းဂန်မှာဆိုထားတာဘယ်လောက်ရှိသလဲဆိုရင်14ပါးရှိတယ်နော်စိတ်ကတော့89ပါရှိတယ်။သို့တော့ကိစ္စကတော့ဘယ်လောက်သာရှိလဲ။14ပါသာရှိတယ်။အဲ့ဒီ14ပါတခုစီအေးပြောပါနော်။ပြီးတော့ပေါ့။ပထမကိစ္စကဘာလဲလဲ။ဟိုအောက်မှာကြည့်လိုက်။ကိစ္စ14ပါမှာ1ပဋိသန္ဓေကိစ္စနော်။ပါဠိလိုပဋိသန္ဓိနော်ဗမာကျတော့ဘာလဲ။ပဋိသန္ဓေလို့ခေါ်တယ်နော်။ပဋိသန္ဓေကိစ္စဟိုဗမာလူရှာပေါ့ဗျာပြောတော့ပဋိသေဓေလို့ခေါ်တာဟုတ်လားလူတွေကတော့ပဋိသေဓေလို့အတန်းထွက်တာပဲเนาะ
ဟုတ်တူတူပဲပေါ့စိတ်မ
ွတ်အဲတူတူပဲဟိုဗမာလေဖုန်းကြီးကတော့ပဋိသန္ဓေလို့အဲ့လိုထွက်တယ်เนาะဒီဖုန်းကြီးကျတော့ပါဠိကိုပါဠိအတိုင်းအရှိတိုင်းထွက်တာဟုတ်လားဟိုဗမာကျတော့ဗမာတွေကခပ်ပေါ့ပေါ့ထွက်သွားတာเนาะအဲ့လိုခပ်ပေါ့ပေါ့နားထောင်နေကြဖြစ်ထွက်နေကြဖြစ်တော့လဲအဲ့လိုခပ်ပေါ့ထွက်မှာဗမာပြည်သားတို့စိတ်ကထင်းသွားဟုတ်ဘူးလားနော်ဒီဆိုတော့ finance minister ကိုဘယ်လိုခေါ်လဲ
ဘန္ဒာကြီး
မလားဒါခေလူတွေခေါ်တာနော်တော်ရှေးကြတဲ့ဗမာတွေကဘယ်လိုခေါ်လဲဗဒာကြီးဝန်ကြီးနော်ဘန္ဒာကြီးဝန်ကြီးလို့မခေါ်ဘူးသူကဗဒာကြီးမှန်တော့ဟိုဘန္ဒာကမှန်တာပေါ့ဒါမှမဟုတ်ရှေးတုန်းကဘယင်းနေလက်ထက်တုန်းကလေးကအဲ့လိုခေါ်လာခဲ့လားနော်ဒါကြောင့်မို့ဟို BBC ကဥတင်မောင်ကြီးတင်တယ်သူအတန်းနဲ့တော့ဗရာယေဝန်ကြီးဆိုတဲ့အတုံးနဲ့တုံးနဲ့သူကစကိုင်းသားဟုတ်အဲ့တော့ဟိုခြေသုံးနန်းသုံးကြတာသူကနည်းနည်းတမျိုးဖြစ်သွားတာဒါကြောင့်မို့ဒီမှာပဋိသန္ဓေကိစ္စနော်ပဋိသန္ဓေဆိုတာဘာလဲတဲ့နော်ဆက်ဆက်တာကိုပဋိသန္ဓေခေါ်တယ်အင်္ဂလိပ်လိုပြန်တော့ relinking လို့ပြန်တယ်ပฏิက re ပဲနော်ပฏิစာတဖန်ဆိုတဲ့အဓိပ္ပာယ်ရှိတယ်တန်တိကဆက်တယ်တဖန်ဆက်ပေးတယ်ဒါကြောင့်မို့အင်္ဂလိပ်လိုပြန်တဲ့ခါမှာ relinking လို့ပြန်တယ်နော်ပฏิတန်တီဆိုတာကဘဝတစ်ခုမှာပထမဆုံးအခိုက်အတန့်ကိုပฏิတန်တီခေါ်တာဟုတ်လားအဲ့ဒီပฏิတန်တီမရှိလိုက်ရင်ဘဝအဆက်ပြတ်သွားမှာမဟုတ်ဘူးလားနော်အဲ့တော့ဘဝအဆက်မပြတ်ရအောင်နောက်ထပ်ပฏิတန်တီဖြစ်ပေးတယ်အဲ့ဒီလိုပဲဘဝတစ်ခုကိုအဆက်မပြတ်အောင်ပဋိသင်္ဍေကဆက်ပြီးသွားတယ်။ဒါကြောင့်မို့အဲ့ဒီအခိုက်အတန့်မှာဖြစ်တဲ့စိတ်ကိုပဋိသင်္ဍေစိတ်လို့ခေါ်တယ်။သူ့ရဲ့ function ကဘာလဲ?ဘဝဟောင်းတဲ့ဘဝတစ်ဆက်ဆက်ပြီးတဲ့ကိစ္စ။အဲ့ဒါကိုပဋိသင်္ဍေကိစ္စလို့ခေါ်တယ်။အဲ့တော့ပဋိသင်္ဍေဆိုတာဒီနေရာမှာဟိုတကယ်အမိဝမ်းထဲမှာဟိုဟာပြုတဲ့ conception ကိုဆိုလို့တယ်နော်။အမိဝမ်းကထွက်တဲ့မွေးလာတာကိုဆိုလိုတာမဟုတ်ဘူးဒီလူတ attva တို့တိရစ္ဆာန်တို့အနေနဲ့ပြောမှဆိုရင်အဲ့တော့ဘဝတစ်ခုမှာပထမဆုံးဖြစ်တဲ့စိတ်သည်ပฏิတန်တိစိတ် အဲ့ဒီပဋိသင်္ခေစိတ်ရဲ့ function ဟာပါလဲဆက်ဆက်ပြီးတဲ့ function ရှိတယ်။သူသာမရှိဘူးဆိုရင်ဘဝပြတ်သွားမှာနော်။ဒါကြောင့်မို့သူ့ကိုဘာလို့ခေါ်လဲ။ပဋိသင်္ခေစိတ်သို့မဟုတ်သူ့ရဲ့ function ကိုပဋိသင်္ခေကိစ္စ။နောက်ဒုတိယနံပါတ်2ကပါတဲ့တော့ဘဝင်တဲ့နော်။ပါဠိလိုတော့ဘဝင်ခဘဝင်ဆိုတာသိကြလား။ဘဝင်မြင့်နေဆိုရင်ဒါစိတ်နေမြင့်နေဒါအသိမဆိုးသေးဘူးနော်ပြီးတော့ဟိုယင်ဘက်ကိုဘဝင်ခွာတာလည်းရှိတယ်ဟုတ်လားလူမေ့ပြူနေရင်ဘဝင်ဖိပေးရပါတယ်ပြောတယ်ဟုတ်ကလားအမှန်ကတော့ဘဝင်ဆိုတာကဘဝင်ကဆိုတဲ့ပါဠိစကားကလာတယ်နော်ဘဝင်ကမှာဘဝဆိုတာကဘဝပဲပေါ့ဟုတ်လားမြန်မာအများနာလည်းထားတယ်ဘဝအင်ကဆိုတာကအစိတ်အပိုင်းနော်သို့မဟုတ်အကြောင်းဘဝရဲ့အကြောင်းဘဝရဲ့အစိတ်အပိုင်း constituent အင်္ဂလိပ်လိုပြန်အဲ့ဒါကိုဘဝင်ကလို့ခေါ်နော်အဲ့တော့ဒီပဋိသင်္ခေတည်ပြီးတဲ့နောက်အဲ့ဒီပဋိသင်္ခေစိတ်နဲ့အလားတူစိတ်တွေဘဝတစ်ခုမှာအထက်ထက်ဖြစ်တယ်နော်အထက်ထက်ဖြစ်အဲ့ဒီလိုအထက်ထက်မဖြစ်ရင်ဒီဘဝဟာပျောက်သွားပွဲရှိတယ်ချုပ်ငိမ့်သွားပွဲရရှိနော်အခုတော့အဲ့ဒီစိတ်တွေကထက်ဖြစ်နေတဲ့အတွက်ကြောင့်မို့ဘဝဟာမပြတ်တော့ဘူးနော်ဘဝဟာတီးသွားတယ်ဒါကြောင့်မို့ဒီနောက်ထပ်ဖြစ်တဲ့စိတ်ကလေးတွေဟာဘဝရဲ့အစိတ်အပိုင်းလေးတွေဘဝရဲ့အကြောင်းလေးတွေဒါကြောင့်မို့အဲ့ဒီစိတ်တွေကိုဘာလို့ခေါ်လဲဆိုဘဝင်စိတ်လို့ခေါ်နော်ပဋိသင်္ခေစိတ်နဲ့အလားတူစိတ်ပဲအမှန်တော့အလားတူကိုမဟုတ်ဘူးတကယ်ပဋိသင်္ခေစိတ်အတိုင်းပဲ identical ပဲဟုတ်လားဒါပေမဲ့လို့သူကပဋိသင်္ခေရဲ့နောက်မှာပရိသန်นี่ဖြစ်ပြီးတဲ့နောက်မှာတဘောလုံးမှာအဲဖြစ်တဲ့အတွက်ကြောင့်မို့သူ့ကိုပရိသန်တွေလို့မခေါ်တော့ဘဲနဲ့ဘဝရဲ့အကြောင်းဖြစ်တဲ့စိတ်ဘဝအကြောင်းဆိုတာဟိုဘာသာဒီသူမရှိရင်ဘဝပြတ်သွားမယ်နော်သူ့ကြောင့်ဘဝဟာဆက်တည်နေတယ်ပေါ့ तू ကဘဝကိုဖြစ်စေတာ produce လုပ်တာတော့မဟုတ်ဘူးဟုတ်လားဒါမှမဟုတ် तू မရှိရင်ဘဝပြတ်သွားမယ်ဒါကြောင့်မို့အဲ့လိုစိတ်မျိုးကိုဘာလို့ခေါ်လဲဘဝင်စိတ်လို့ခေါ်တယ်နော်အဲ့ဒီဘဝင်စိတ်တွေဟာဘဝတစ်ခုမှာကတိနဲ့ချီပြီးတော့ဖြစ်နေတာနော်ဒီအတိစိတ်တည်းရဲ့အကြမ်းမှလည်းသူတို့ကဖြစ်တယ်မြင်စိတ်ဆိုမြင်တဲ့ဝီတိရှိတယ်ဟိုဝီတိဆိုတာစိတ်အစဉ်အတန်းမှ thought process ဒီ one thought process နဲ့ဒီ other thought process နှစ်ခုကြားမှသူတို့က buffer လိုပဲဟုတ်လားအဲဝီတိတစ်ခုဖြစ်လိုက်ဘဝင်စိတ်တွေဖြစ်လိုက်ဝီတိဖြစ်လိုက်ဘဝင်စိတ်ဖြစ်လိုက်အဲ့လိုဖြစ်နေတာဒါမှမဟုတ်သူတို့ကအဖြစ်ကမြန်လွန်းတော့ကိုလောကလူတွေရုပ်ရုပ်လူတွေမှာထားဘဝင်ကိုသိနိုင်ဖို့အများကြီးခင်းလက်ဖြစ်တွေ့မှာဂတိတသိမကဖြစ်နိုင်တယ်လို့အဆိုရှိတာပေါ့နော်စိတ်ကအဲ့တော့မသိနိုင်ဘူးပေါ့ယူယူနေတဲ့ခါမှာဘယ်လိုခါမျိုးမှာဘဝင်စိတ်ကိုမှန်းဆပြီးတော့သိနိုင်တယ်လဲဆိုတော့တရားထိုင်လာတဲ့ခါကျတော့တော်တော်လေးတမာတိအားကောင်းလာတဲ့ခါကျတော့အဲ့ဒီဘဝင်သဘောလေးတွေကိုမြင်လာတတ်နော်မြင်လာတဲ့တည်းဆိုဟာတာတာကြီးဖြစ်သွားတာဟုတ်လားအဲ့တော့ဘဝင်ဆိုတာကဟိုအာယုံအထူးကိုမရှိဘူးသူကမြင်နေကြတယ်ဆိုရယ်အခုလောကဖြစ်နေတဲ့နားလေထားတဲ့အာယုံအထူးကိုမယူဘဲနဲ့ဟိုနောက်နောက်ဘဝတွေကယူခဲ့တဲ့အာယုံတစ်မျိုးရှိသေးတယ်နော်ဒါဟိုရှင်းရှင်းပြောရင်တော့ကိုမထင်ရှားတဲ့အာယုံဆိုရပါစို့အဲ့ဒီလိုအာယုံကိုယူတာသူကအဲ့ဒါကြောင့်မို့လက်တွေ့လက်ရှိဖြစ်ပေါ်နေတဲ့အာယုံကိုမယူဘဲနဲ့ထိုးအာယုံဒီဟိုနောက်တော့ကမထင်မရှားအခုဘဝမှာဖြစ်နေတဲ့အာယုံတွေကိုယူရတဲ့ကြောင့်မို့အဲ့ဒီစိတ်တွေဖြစ်တဲ့ခါကျတော့ဟာတတာကြီးလိုစိတ်ကထင်ရတယ်နော်ဒါတော်ဟိုတမာတိကောင်းကောင်းရမှတာမညာနဲ့မထင်ဘူးဒါအဲ့ဒီလိုစိတ်မျိုးကိုဘဝင်စိတ်လို့ခေါ်အဲ့တော့ဒီဘဝင်စိတ်ကိုခုခေတ်ဝဟာရအနေပြောဖို့ဟာအလွန်ခဲရင်တယ်အဲ့တော့ဟို subconscious တချို့ကလည်းပြောတယ်အဲ subconscious ဆိုတာဟာအဘိဓမ္မာနဲ့ကြတော့ဘယ်ဟာနဲ့ correspond ဖြစ်မှန်းကိုမပြောနိုင်ဘူးเนาะဒါသူပြီးကြထားတာကောင်းတယ်ဘဝင်ကို subconscious လို့ပြန်လိုက်ရင်အတိလွဲသွားနေတာတွေရှိတယ်အဲ့တော့ဘဝင်ကိုဘဝင်ပဲထားရတယ်အင်္ဂလိပ်လို့ပြန်တဲ့ခါကျတော့ life continuum လို့ပြန်တယ်ဒီဘဝင်ကအဲ့ဒီစိတ်တွေဟာဘဝတစ်ခုလုံးမှာဟိုဖြစ်လိုက်ဝိသိစိတ်ဖြစ်လိုက်သူဖြစ်လိုက်ဝိသိစိတ်ဖြစ်လိုက်နေအဲ့ဒီလိုသွားနေတယ်เนาะအဲ့ဒီစိတ်ကိုဘာလို့ခေါ်လဲ ဘဝင်စိတ်အဲ့ဒီစိတ်တည်းရဲ့ function function ကဘာလဲသူကဘဝကိုတည်ရှိအောင်လုပ်ပေးနေတာဘဝရဲ့အကြောင်းသဘောဖြစ်နေတာတွေ့တဲ့ဖြစ်တဲ့အတွက်ကြောင့်မို့ဘဝင်ကကိစ္စဘဝင်ကိစ္စနော်ဟိုလူနဲ့လူလုတဲ့အလုံးနဲ့ဟိုခွဲခြားတယ်လို့ပြောဟလားစိတ်နဲ့စိတ်ပြုတဲ့ကိစ္စနဲ့ခွဲခြားရမှာနော်ခိုင်ကောင်းပြီဒါဘဝင်ကိစ္စလေပြီးတော့နောက်ဆုံးသွားလိုက်နံပါတ်14ပါတော့စုတီအဲ့ဒီဘဝင်စိတ်တည်ပင်လျင်နော်ပဋိသင်္ဍေစိတ်တည်ပင်လျင်ဘဝင်စိတ်ဖြစ်တယ်အဲ့ဒီဘဝင်စိတ်တည်ပင်လျင်နောက်ဆုံးဘဝအနောက်ဆုံးကြလဲသူပဲဖြစ်တယ်နော်ဒီစိတ်ပဲဒါနောက်ဘဝကကံကြောင့်ဖြစ်တာလေဒီစိတ်တွေအဲ့တော့ပထမဆုံးပဋိသင်္ဍေစိတ်ဖြစ်နေဖြစ်လိုက်ဖြစ်ပြီးတဘဝလုံးလည်းပဲခုနလိုဝီတိစိတ်တွေမဖြစ်ရင်သူပဲဖြစ်နေဘဝမှာနောက်ဆုံးဖြစ်တဲ့စိတ်ကလည်းဒီစိတ်ပဲအဲ့ဒီနောက်ဆုံးပြီးတဲ့နောက်ကျတော့တဘဝမရှိတော့ဘူးဟုတ်နော်နောက်ဘဝအတိဖြစ်သွားပြီဟုတ်တယ်မလားအဲ့ဒါကြောင့်မို့ဘဝကနေရွေလျော့သွားတယ်ဆိုတဲ့ဒီပဲရှိတယ်ပျောက်သွားတယ်ရွေလျော့သွားတယ်ဆိုပြီးတော့သုတိနော်သုတိဆိုတာရွေလျော့သွားတယ်ရှော့ကျသွားတယ်ဆိုတဲ့ဒီပဲအဲ့ဗမာတွေကတော့သုတိလို့သုံးတယ်မို့လားနော်ဟိုနတ်တွေဘာတွေသိရင်သုတိတယ်လို့သုံးတယ်ဟုတ်လားဘာလို့သုတိတယ်ဆိုတာသုတိဆိုတာဘရုဖြစ်ဖြစ်သုံးလို့ရလားဒါကြောင့်မို့အဲ့ဒီတေတဲ့စိတ်ကိုဘာလို့ခေါ်လဲသုတိစိတ်လို့ခေါ်တယ်အဲ့ဒီသုတိစိတ်ရဲ့ကိစ္စကဘာလဲဒီဘဝကနေပြီးတော့ရှော့ကျသွားခြင်းကိစ္စရွေလျော့သွားခြင်းကိစ္စနော်အဲ့ဒါကိုသုတိကိစ္စဒါကြောင့်မို့ဘဝတစ်ခုမှာပဋိသင်္ဍေစိတ်ရဲ့ဘဝင်စိတ်ရဲ့သုတိစိတ်ရဲ့ဆိုတာဟာအတူတူပဲ identical ပဲကာလမတူဘူး function မတူဘူးနော်ပရိသန္ဓေကိစ္စကပရိသန္ဓေဆိုတဲ့အခိုက်အတန့်လေးမှသာဖြစ်တယ်။သုတိကလည်းပဲပါလေ။တကယ်သေတဲ့အခိုက်အတန့်မှာဖြစ်တယ်။အဲပရိသန္ဓေနဲ့သုတိကြားတဘွားလုံးမှကြတော့ပါလေ။ဘဝင်ဆိုတဲ့နာမည်နဲ့ဖြစ်။နော်။အဲ့တော့ function မတူတဲ့အတွက်ကြောင့်မို့စိတ်တစ်ခုတည်းကိုပဲပရိသန္ဓေဒါကတော့ပရိသန္ဓေစိတ်ဒါကတော့ဘဝင်စိတ်ဒါကတော့သုတိစိတ်လို့ခေါ်တယ်။ဟုတ်လား။အမှန်တော့အတူတူပဲ။ဒါနောက်ဟိုတတိယအာရမဏသင်္ခါဆိုတာကြတယ်လည်းပဲထပ်ပြီးတော့တွေ့အောင်မယ်နော်တခါဘုံပန်းကြတော့လည်းပဲထပ်တွေ့လိမ့်အောင်မယ်ဒါသုတိကိစ္စနော်ဒီသုံးခုကတွေ့ပြီးတော့ပြောလို့ရှိတယ်ပဋိသင်္ဍေကိစ္စဘဝင်ကိစ္စသုတိကိစ္စကဲရှေ့ဆက်ဖတ်လိုက်စမ်းနှစ်ပြီးတော့သုံးကြတော့ဗါတယ်နော်အာဝိဇ္ဇနာကိစ္စအာဝိဇ္ဇနာဆိုတာအဓိပ္ပာယ်နှစ်မျိုးရှိတယ်နော်ဆင်ခြင်တယ်ဆိုတဲ့အဓိပ္ပာယ်လည်းရှိတယ်နော်စင်ကျင်တယ်ဆိုတာအာယုံပြုတ်ပြီးတော့ဟိုတွေးတော့တယ်ဆိုတဲ့အဓိပ္ပာယ်မျိုးနော်ဟိုစင်ကျင်ချင်းချင်းပြုတ်လုတယ်ဆိုတဲ့အာမျိုးမဟုတ်ဘူးဟုတ်လားအာယုံကိုဟိုအာယုံဘောကိုရောက်သွားတဲ့အဓိပ္ပာယ်မျိုးနောက်တစ်ခုကတော့ပြန်ပြီးတော့တွန်းတယ်ဆိုတဲ့အဓိပ္ပာယ်မျိုးပြန်ပြီးတော့ဖလက်ပြစ်တယ်ဆိုတဲ့အဓိပ္ပာယ်မျိုးဆိုလိုတာကတော့ဒီဝီတိဆိုတာမရောက်သေးတော့ပြောရတာသိမကောင်းဘူးနော်ဝိတိနဲ့ပတ်သက်ပြီးပြောမယ်ဆိုရင်ခုနဘဝင်စိတ်တွေဖြစ်နေရတာကနေပြီးတော့အာယုံအစ်စ်တစ်ခုကကိုယ့်ရဲ့ဒီမျက်လုံးတို့ဘာလို့ဆိုကြပါလဲဟုတ်လားကိုလာပြီးတော့ဒီ impact ဖြစ်လာတဲ့အခါကျတော့ကိုအဲ့ဒီဘဝင်အစင်းကရပ်သွားဘဝင်အစင်းရပ်သွားပြီးတော့ဒီအာဝိဇ္ဇန်းဆိုတာပေါ်လာအဲ့လိုပေါ်လာတော့အဲ့ဒီစိတ်ပေါ်လာတဲ့ဒီပိုင်းနဲ့ဘဝင်တက်မသွားဘူးလားအဲ့ဒီလိုဘဝင်ကိုတန့်စီတတ်တဲ့သဘောကိုယ်လည်းအဝိဇ္ဇနာလို့သုံးတယ်အဲ့တော့အဓိပ္ပာယ်နှစ်မျိုးရှိတယ်အဲ့တော့နောက်တွန်းကမထင်ရှားတဲ့အာယုံကိုအာယုံပြုလာရာကနေပြီးတော့ဟောဒီစိတ်အခက်ရောက်တဲ့ခါကျတော့ဒီပစ္စုပန်ထင်ရှားတဲ့အာယုံပေါ့နော်အဲ့ဒီအာယုံကိုအာယုံပြုလာအဲ့ဒါကြောင့်မို့ဒီဘာခေါ်လဲ active ဖြစ်တဲ့အပိုင်းရောက်လာပြီအဲ့ဒီဘက်သို့လှည့်တယ်ဆိုတဲ့အဓိပ္ပာယ်လည်းရှိတယ်နော်သောမခုနလိုအဲ့ဒီအာယုံကိုဆင်ခြင်တယ်အာယုံကိုအာယုံပြုတယ်ဆိုတဲ့ယူတယ်ဆိုတဲ့အဓိပ္ပာယ်လည်းရှိဒါကိုအာဝိဇ္ဇန်လို့ခေါ်တယ်နော်ဟိုဗမာစကားမှာအာဝိဇ္ဇန်ကောင်းတယ်ဆိုတာကျတော့အပြောကောင်းတာကိုအာဝိဇ္ဇန်ကောင်းတယ်လို့သုံးတယ်နော်မှန်တော့အာဝိဇ္ဇန်ကောင်းတယ်ဆိုတာစိတ်ကူးကောင်းတယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်အဲ့ဒီမှာစိတ်ကူးကောင်းလို့သူအပြောကောင်းတာပါဟုတ်လားဒီအဲ့ဒါအာဝိဇ္ဇန်နော်ဒါကြောင့်မို့အာဝိဇ္ဇန်ဆိုတော့ဗါလဲအာယုံကိုဆင်ခြင်တဲ့တဘောနော်သောမဟုတ်ပါလေဘဝင်ကိုတန့်စီတဲ့တဘောပြန်လေပြန်ဟိုစာစကားနဲ့သုံးရင်ပြန်လီနစ်စီတယ်နော်ဗမာလူပြောလိုက်ရင်တော့တန့်စီတယ်ပေါ့အဲဘဝင်ကိုတန့်စီတဲ့တဘောဒီရှင်းရှားတဲ့ ဒီထထကြွကြရှိတဲ့စိတ်အစဉ်ဘက်သို့လှဲ့တဲ့သဘောနော်အဲ့ဒါကိုအာဝိဇ္ဇံလို့ခေါ်တယ်အဲ့ဒီအာဝိဇ္ဇံကိစ္စဒါကဒီဝီထိနဲ့ပြန်ပြီးတော့ဟိုက်ယူရင်ပို့ပြီးတော့နားလည်နော်နောက်ဝီထိရောက်တဲ့ခါကျတည်းကပြန်ပြီးတော့ refer လုပ်မှာပေါ့ဟုတ်လားအာဝိဇ္ဇံကိစ္စအဲ့ဒီလိုဆင်ခြင်တဲ့ကိစ္စကိုပြုလုပ်တဲ့စိတ်ကိုဒါအာဝိဇ္ဇံကိစ္စရှိတဲ့စိတ်နော်အာဝိဇ္ဇံကိစ္စတတ်တဲ့စိတ်လို့ခေါ်လိုက်မယ်နော်ပြီးတော့နောက်တစ်ခုကပါတော့ဒသနာကိစ္စဒသနာဆိုတာမြင်ခြင်းနော်မြင်ခြင်းကိစ္စတစုံတစ်ခုမြင်လိုက်တဲ့ခါမှာမြင်တဲ့စိတ်ဖြစ်တယ်အဲ့ဒီစိတ်ရဲ့ function ဒီပါလဲ seeing ပေါ့နော်မြင်ခြင်းကိစ္စဩအာဝိဇ္ဇနာကိုအင်္ဂလိပ်လိုကျတော့ adverting လို့ပြန်တယ်နော်အဝိဇ္ဇနာကိစ္စအခုဒသနာကိစ္စအဲ့တော့ဒသနာကိစ္စကမြင်ခြင်းကိစ္စနောက်တစ်ခုကပါတော့နံပါတ်5ရှင်ကဒသနာစီးအဲစီးအဲ့ဒါတော့လွယ်သွားပြီနော်တဝဏ္ဏကျတော့ပါလေကြားခြင်းကိစ္စ hearing ပေါ့ဟုတ်လားအဲ့တော့ဒီဆုံးတစ်ခုကြားရင်ကြားတဲ့စိတ်ဖြစ်တယ်အဲ့ဒီစိတ်ရဲ့ကိစ္စကပါလေ function ကကြားခြင်းပေါ့တဝဏ္ဏကိစ္စဒသနာတဝဏ္ဏပြီးတော့နောက်တစ်ခုပါတော့ဂာယနာဂာယနာဆိုအနံ့ပြီးတာနန်းရှူခြင်းကိစ္စ smelling ကောင်းလာရတယ်ဆိုးလာရတယ်เนาะအနံ့အဲ့ဒီအနံ့နန်းရှူခြင်းအဲ့ဒီအဲနာနဲ့ခါမှာနာနဲ့စိတ်ဖြစ်တယ်เนาะအဲ့ဒီစိတ်ရဲ့လုပ်ငန်းကပါလဲအဲ့ဒီအနံ့ကိုသိခြင်းဆိုရက်လုပ်ငန်းပေါ့เนาะဂာယနနမခုနှစ်ကပါတော့တာယနကိစ္စတာယနဆိုတာအရသာသိတဲ့စိတ်tasting နော်တာယနာကိစ္စတစုံတစ်ခုစားတဲ့ခါမှာအရသာသိတယ်နော်ကောင်းတယ်ဆိုးတယ်သိတယ်ပူစက်တယ်ချိုးတယ်သိတယ်အဲ့တော့စားတဲ့ခါမှာအဲ့ဒီစားသည့်စိတ်ဖြစ်တယ်အဲ့ဒီနော်အဲ့ဒီစိတ်ရဲ့စားသည့်သိတာဟာဗာလဲသူ function သူကိစ္စနောက်တစ်ခုပါတော့နံပါတ်၈ကဖုဒနာကိစ္စ touching တွေ့ကြည့်ခြင်းကိစ္စအခုလက်နဲ့ဟိုခရံနဲ့ထိနေတယ်နော်ဒါဖုဒနာကိစ္စတွေဟုတ်လားထိုင်းနေတယ်ဆိုရင်ကျန်းနေကိုယ်ခန္ဓာကိုယ်နဲ့ထိနေတယ်ဖုဒနာကိစ္စတော့အများကြီးရှိနေဟုတ်လားအဲ့ဒီလိုဒီထိတိတိတဲ့စိတ်ဒီဖုဒနာကိစ္စရှိတဲ့စိတ်ပေါ့နော်အဲ့ဒီထိတိတိတာကတိချင်းကဖုဒနာကိစ္စနံပါတ်9ကပါတော့တံပဋိဆနာကိစ္စလက်ခံခြင်းကိစ္စ receiving အာယုံတစ်ခုကိုခုနအဝိဇ္ဇံကအာယုံဘက်သို့လှည့်သွားပြီးတဲ့နောက်နော်မြင်တဲ့စိတ်ဖြစ်ဖြစ်ကြားတဲ့စိတ်ဖြစ်ဖြစ်စသည်ဖြစ်တယ်မြင်ကြားပြီးတဲ့နောက်မြင်ကြားတဲ့စက်တက်မြင်ုံလေးကြားုံလေးနော်ဘာမြင်နေဘာကြားတယ်လို့ကိုမသိသေးဘူးအဲ့ဒီခိုက်တာအဲ့ဒီလိုမြင်ပြီးတဲ့နောက်သူကတဆင့်နောက်စိတ်ကိုခါရပြစ်ပေးလိုက်တယ်လို့ပေါ့လေပေးလိုက်တော့နောက်စိတ်ကလက်ခံတယ်နော်ဒါကြောင့်မို့တံပဋိဆနာဆိုတာဗါလဲအာယုံကိုလက်ခံတဲ့ကိစ္စနော်အဲ့လိုအာယုံကိုလက်ခံပြီးတဲ့နောက်တဆင့်တန်တီရဏကိစ္စဆိုတာက investigating အာယုံကိုစုံစမ်းတဲ့ကိစ္စဒီအာယုံကကောင်းတဲ့အာယုံလေလားဆိုးတဲ့အာယုံလေလားအလိုရှိရတဲ့အာယုံလေလားအလိုမရှိရတဲ့အာယုံလေလားဆိုတာသူကစုံစမ်းတယ်နော်ဒါတန်တီရဏကိစ္စအဲ့ဒီကိစ္စရှိတဲ့စိတ်ကိုတန်တီရဏစိတ်ပေါ့လေနောက်လာလိုက်မှာနံပါတ်7ကပါတော့ဝဋ္ဌပနကိစ္စနော်ဝဋ္ဌပနဆိုတာ determining သုံးဖြတ်တယ်သုံးဖြတ်ခြင်းကောင်းလားမကောင်းလားစုံစမ်းပြီးတဲ့နောက်ကျတော့ तू ကသုံးဖြတ်ပြီအဲ့ဒီခိုက်တန်းကျတော့ဒါဟာဖြင့်အလိုရှိရတဲ့အာယုံပဲဒါဟာဖြင့်အလိုမရှိရတဲ့အာယုံပဲနော်ဘုထောအခိုက်တန်းမှာသုံးဖြတ်တဲ့ကိစ္စနော်ဝဋ္ဌပနကိုပါဟိုဗမာစကားနဲ့ကျတော့ဝုထောလို့ခေါ်တယ်နော်ဇာတ်ခေါ်တယ်မှာနှမျိုးလုံးထည့်ထားတယ်ဟုတ်လားဝုထောနောက်ဆက်နှစ်ကပါတော့ဇဝနဆိုတော့ဗာလေဇောနော်ပါဠိလိုကျတော့ဇောအလေးဗမာလိုကျတော့ဇောလို့ခေါ်တယ်ဇဝနဆိုတာဘာအဓိပ္ပာယ်ရှိတယ်လဲဆိုရင်ဇဝနဆိုတာအရှိန်အဟုန်ဆိုတဲ့အဓိပ္ပာယ်ရှိနော် speed လင်းမြန်ခြင်းသို့တော့ဒီကြတော့ကိုဇဝနကိုဘယ်လိုအင်္ဂလိပ်လိုပြန်လဲဆိုတော့ impulsion လို့ပြန်တယ်ဒါတော်တော်နားလည်ခဲ့တဲ့ဝဟာရပဲနော်အဲပြီးတော့ perception လို့လည်းပြန်တယ်အဲ့တော့ဟိုသူမူလပုတ်ရအ낵ကတော့ဗာလေအရှိန်အဟုန်ဆိုတဲ့အဓိပ္ပာယ်နော်အဲ့တော့ အရှင်းအဟုန်ရှိရှိနဲ့ဖြစ်တဲ့စိတ်မျိုးကိုဇောစိတ်လို့ခေါ်နော်သူတို့မှာ force ရှိတယ်တစ်ချိန်နဲ့ဖြစ်ပြီးဖြစ်စေအချိန်များစွာဖြစ်ပြီးဖြစ်စေသူတို့မှာ force ရှိတယ်အဲ့ဒီလိုအရှင်းအဟုန်နဲ့ဖြစ်တတ်တဲ့စိတ်မျိုးကိုဇောစိတ်လို့ခေါ်အဲ့ဒီအရှင်းအဟုန်နဲ့ဖြစ်ခြင်းကိုဒါသူ့ရဲ့ကိစ္စလို့ဆိုအရှင်းအဟုန်နဲ့ဖြစ်တယ်ဆိုတော့အာယုံကိုသူကပိုင်းပိုင်းနိုင်နိုင် experience လုပ်တယ်ပေါ့အာယုံကိုပိုင်းပိုင်းနိုင်နိုင်အခံစားတယ်ပဲပြောကြပါစို့နော်အရှင်းအဟုန်နဲ့မဖြစ်တဲ့စိတ်တွေရှိသေးတယ်နော်ဝိပ္ပစိတ်တွေအဲ့ဒါတွေကတော့အာယုံကိုဒီဇောတွေခံစားတယ်လို့မခံစားနိုင်ဘူးဇောတွေလောပိုင်းပိုင်းနိုင်တယ်သူတို့ကအာယုံကိုသိတာမဟုတ်ဘူးနော်အေးအဲ့ဒါကြောင့်မို့ဇောစိတ်ဆိုတာအရှင်းအဟုန်ရှိတဲ့စိတ်ကိုဇောစိတ်ခေါ်တယ်အဲ့တော့တချို့ကရေးတာကအကျင့်များစွာဖြစ်လို့ဇောစိတ်ခေါ်တယ်ဆိုမဟုတ်ဘူးမက်စိတ်ဟာအကျင့်တစ်ကျင့်နဲ့ဖြစ်တယ်ဒါမှမဟုတ်မက်ဟာဇောနော်မက်ဟာဘလောက်တက်လေးကောင်းတယ်လဲတစ်ကျင့်နဲ့ဖြစ်တာနဲ့တခါလေကိလေသာတွေကိုအကုန်ပယ်နိုင်တယ်အဲ့ဒါကြောင့်မို့တော့ဒီချိန်နဲ့ဖြစ်တာနှစ်ချိန်ဖြစ်တာမဆိုလိုဘူးเนาะအရှင်းအဟုန်နဲ့ဖြစ်တာမဆိုဘူးအဲ့ဒီစိတ်မျိုးကိုဇဝနာဇောစိတ်เนาะအဲ့ဒီကိစ္စကိုဇဝနာကိစ္စဇောကိစ္စ